Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်ရဲ့2024ခုနှစ်မတ်လ16ရက်စနေနေ့သတင်းတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီဝါရှင်တန် DC မြို့ရက်ကနေတိုက်ရိုက်စလွှင့်နေပါပြီ။လိုင်းလိုမီတာ19.5 32ပြင်အခုစနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190ကနေလဲဖန်ယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလဲတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းနားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်။ BN ရဲ့အတွေ့အကြုံကိုကြည့်ဝေးကြပါစီ။ကျွန်မခင်ပြူထွေးပါ။ဂါဇာအတွက်ကူညီတွေကိုတည်လာတဲ့ပရိုက်တာတင်မော်ကတော့ဂါဇာမှာကန့်ကွက်ပြီးပစ္စည်းတွေလည်းကုန်းမော်ကိုဒီကနေ့ချပီးပြီလို့အကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါရယ်။ရုရှားမှာကတော့လက်ရှိသမ္မတပူတင်ပဲအာနာဆက်ပြီးတော့ရဖို့တေချာနေတဲ့ရွေးကောက်ပွဲဒုတိယနေ့ဆက်လက်ကျင်းပနေပါရယ်။ရန်ကုန်မှာတော့ရွှေစည်းကိုတတ်မှတ်ထားတဲ့အတိုင်းအရွယ်မလုပ်ဘူးဆိုရင်အရေးယူမယ်ဆိုပြီးတော့ရန်ကုန်တိုင်းရွှေအလုပ်ငန်းအသင်းကသတိပေးစာထုတ်ပြန်ထားပါရယ်။ဒီလိုသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
ကျေးဇူးပါမခင်ကြီးတွေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်မြန်မာဆိုင်ရာဂျပန်ရဲ့ဒုက္ခသည်လက်ခံမှုထူးခြားလာတာကိုဂျပန်ရောက်မြန်မာတို့က
လူမျိုးရေးနဲ့နိုင်ငံသားအဖြတ်ကိုအသိမှတ်ပြုတယ်ဆိုတာကဂျပန်ရဲ့ဒုက္ခသည်အသိမှတ်ပြုမှုတမိုင်းမှာကထူးခြားပါခင်ဗျာမြန်မာတို့ရဲ့ဒုက္ခသည်တွေကိုပေါ့ခင်ဗျာ
ဒီစနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအသံစီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလျာစီပွားဥရိယာတိနဲ့သတင်းတွေကတူတအစီအစဉ်တွေဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တရောက်သတင်းတွေကိုမက်ခင်ဖြူထွင်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသအတွက်ဒီပရိတအဖွဲ့တစ်ခုကနေပြီးတော့ပေးတဲ့အကူအညီတွေအားလုံးကန့်ချသွားပြီလို့ Israel စစ်တပ်နဲ့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်အစားအသောက်ဆေးဝါးတွေပါတဲ့လူသားချင်းစာနာတဲ့အကူအညီ Metric တန်ချိန်200ကျော်ကို American နာမည်ကြီးစဖို့မူကြီး Jose Andres တီထောင်ထားတဲ့ World Central Kitchen Brighter အဖွဲ့ကပေးပို့ခဲ့တာပါဒီအကူအညီတွေတည်ဆောင်ထားတဲ့ဝမ်ပြားရေရင်ကို Spain က Open Arms Brighter အဖွဲ့က Cyprus ကျွန်းနိုင်ငံကနေဆွဲလာပေးတာဖြစ်ပါတယ်အကူအညီတွေဖြန့်ဝေပေးဖို့အသင့်အနေထားလောက်ဖြစ်နေပြီလို့ World Kitchenမော်စင်ထရယ်ကစ်ချန်အဖွဲ့ကလည်းဒီကနေ့စနေနေ့မှာပဲပြောပါရယ်။ Israel ပိတ်ဆို့ထားတဲ့ဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေရေလမ်းကြောင်းတစ်ခုကနေပေးပို့နိုင်ဖို့အမေရိကန်ပါဝင်ကြိုးစားနေချိန်မှာအခုလိုဂါဇာအတွက်အကူအညီတွေပထမဆုံးရေကြောင်းကရောက်လာတာဖြစ်ပါရယ်။တောက်ချနေကတင်မောကန့်ကန့်နိုင်ခဲ့ပြီးလောလောလတ်လတ်တိစောက်ထားတဲ့ယာယီစိတ်ကန်တရားကနေပါလာတဲ့ပစ္စည်းတွေကိုကုန်တင်ကား12စီးပေါ်ကိုရွှေ့ပြောင်းတည်ယူခဲ့ပြီလို့ Israel စစ်တပ်ကပြောပါရယ်။ဂါဇာမှာစစ်ပွဲတွေကြောင့်လူ6သိန်းနီးပါးအငတ်ဘေးကျုံနေရပြီးဂါဇာလူဦးရေ 3 နံလုံးအစားအစာမလုံလောက်မှုနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကသတိပေးထားပါရဲ့ရှင်
။ယူကရိန်းမှာတော့တောင်ပိုင်းမြို့မှာရုရှားဒုံးကျည်ပစ်လိုက်တာကြောင့်လူ20သေခဲ့တာပေါ့အမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းစစ်ကမ်းမြို့အိုဒီဆာမှာဒီဒုံးကျည်တွေပစ်ထည့်လိုက်တာကြောင့်တောက်ကြံတွေကလူ20သေဆုံးတာအပြင်80ကျော်ဒဏ်ရာရခဲ့တယ်ပေါ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်တာပါ။တစ်ချိန်တည်းမှာလည်းရုရှားကသူကျူးကျော်သိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေတွေမှာရွေးကောက်ပွဲကျင်းပနေတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အမေရိကန်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ Thomas Greenfield ကမနေ့ကလွန်ကျွေးကောင်စီအစည်းအဝေးမှာအခုလိုပြောလိုက်ပါတယ
် This violence is unconscionable and it is inextricably linked with the matter we are here to discuss.
ဒီလိုအကြမ်းဖက်မှုတွေဟာလက်ခံနိုင်စရာမရှိပါဘူးလက်တလော့ရုရှားသိမ်းပိုက်တာခံထားရတဲ့ယူကရိန်းနယ်မြေတွေမှာရုရှားကတရားမဝင်သမ္မတရွေးကောက်ပွဲတွေကျင်းပနေတဲ့ကိစ္စအခုကျမတို့ဒီနေရာမှာဆွေးနွေးနေတဲ့အကြောင်းအရာနဲ့လည်းဒီလိုကြမ်းဖက်မှုတွေကတိုက်ရိုက်ဆက်ဆက်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Thomas Greenfield ကပြောသွားတာပါတောင်ပိုင်းအိုဒီဆာမြို့ကလူနေရပ်ကွက်တွေကိုရုရှားကပယ်ထိန်ဒုံးကျည်ပစ်ခတ်လိုက်တယ်လို့လိုက်တာကြောင့်လူနေအိမ်တွေမိလောင်ပျက်စီးပြီးသေဆုံးတန်ရသူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကလာရောက်ကူညီပေးခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ပဲနောက်ထပ်6နှစ်ဆက်ပြီးတော့အုပ်ချုပ်နိုင်ဖို့တေချာနေတဲ့သမ္မတရွေးကောက်ပွဲဒုတိယမြောက်နေ့ဒီကနေ့ဆက်လက်ကျင်းပပါရယ်။သမ္မတပူတင်ကိုထောက်ခံမဲပေးကြတဲ့သူတွေရှိသလိုပဲရွေးကောက်ပွဲကိုစန့်ကျင်ကန့်ကွက်မှုတွေလည်းရှိပါရယ်။မဲယုံတွေကိုလက်လုံဘုံတွေနဲ့ပြစ်ခတ်တိုက်ခိုက်တာမဲဘုံတွေတဲကိုအစိမ်းရောင်အရေလောင်းချတာအပါအဝင်မဲယုံနဲ့ဝင်ရောက်ဖျက်ဆီးတဲ့ပြည်အပေါင်း6ခုထက်မနည်းရုရှားနိုင်ငံတဝန်ရှိခဲ့ပါရယ်။ မကြခင်ကပဲချင်းထောင်ထဲမှာတည်ဆုံသွားတဲ့ရုရှားတပ်ခံခေါင်းဆောင်အလက်ဆီနေဗနီကို2019ခုနှစ်တုန်းကမော်စကိုမြို့တော်မှာအစိမ်းရောင်ပိုးသက်စီးနေပတ်ပြီးတိုက်ခိုက်ခဲ့တာကိုအကြောင်းပြုပြီးရုရှားစုရတပ်ခံတွေကမဲပုံးတွေနဲ့အစိမ်းရောင်ရေတွေလောင်းထည့်ပြီးသူတို့ရဲ့ကန့်ကွက်မှုကိုပြခဲ့ကြတာပါရွေးကောက်ပွဲကိုနှောက်ရတဲ့သူတွေကိုထောင်ဒဏ်9နှစ်အထိချမယ်လို့ရွေးကောက်ပွဲကော်မရှင်ကြီးကပြောကြားခဲ့တယ်လို့မဲပုံတဲ့အစိမ်းရောင်ရေတွေလောင်းထည့်ခဲ့တဲ့သူအမျိုးသမီးကိုလည်းအစိုးရကရာဇဝတ်မှုနဲ့အမှုဖွင့်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလာမယ့်ရွေးကောက်ပွဲမှာမထောက်ခံဘူးလို့သူသမ္မတဟောင်းကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင် Republican Party ကဝင်ရွေးခံမဲ့ထရမ့်ကိုထောက်ခံမှာမဟုတ်ဘူးလို့သူသမ္မတဟောင်းမိုက်ပန့်စ်ကပြောလိုက်တာပါ။ထရမ့်အစိုးရလက်ထက်မှာထိပ်ပိုင်းအစိုးရတာဝန်တွေယူခဲ့ကြသူတွေတယောက်ပြီးတယောက်ထရမ့်ကိုမထောက်ခံအားမပေးဖို့ပြောလာခဲ့တာမှာပင့်စ်ကတော့ယာရုအမြင့်ဆုံးဖြစ်ပါတယ်။ဒီနှစ်ရွေးကောက်ပွဲမှာထရမ့်ပေါ်သူထောက်ခံတဲ့ကိစ္စဟာအံ့ဩစရာမဟုတ်ပါမရှိပါဘူးလို့ Fox News သတင်းဌာနနဲ့မေးမြန်းခံမှာသူသမ္မတဟောင်းပင့်စ်ကပြောကြားခဲ့ပါတယ်။သူမထောက်ခံတဲ့ကိစ္စပေါ့နော်။သူဟာအစိုးရဘက်ကသမ္မတရွေးကောက်ပွဲဝင်ဖို့လှုပ်ခဲ့ပေမဲ့ပါတီရင်းသမ္မတလောင်းပြိုင်ပွဲတွေမှာမစခင်မှာပဲနှုတ်ထွက်ခဲ့ပါတယ်။သူဟာ Republican Party ဝင်တယောက်ဖြစ်တာမို့ Democrat Party ကနေဝင်ရွေးခံမဲ့သမ္မတဂျိုးဘိုင်ဒန်ကိုလည်းမဲပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ
။ရန်ကုန်တိုင်းတွေကရွှေဆိုင်တွေပြင်ပအယောင်းဝယ်လုပ်နေကြတဲ့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းကသတ်မှတ်ပေးတဲ့ဈေးအတိုင်းအယောင်းဝယ်မလုပ်နိုင်ရင်မရောက်ကြဖို့တတိပေးလိုက်ပါတယ်။2024မတ်လ3ကစလို့အခောက်ရွှေတစ်ကျပ်သားကို7340ကျော်အထိဈေးတက်လာခဲ့တာဒီကနေ့ဒီမတ်လ16ရက်နေ့မှာတော့တစ်ကျပ်သားကို43100ကျော်အထိဈေးရှိနေပါတယ်ပြမဈေးကွက်မှာရွှေရောက်နေတဲ့သူတွေဟာကောလာဟလသတင်းအမျိုးမျိုးကြောင့်တရားဝင်သတ်မှတ်ဈေးအတိုင်းမဟုတ်ဘဲနဲ့ရွှေဈေးတွေကိုကစားနေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဒီကနေ့စနေနေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီပေါ်စုံစမ်းစစ်ဆေးနေပြီးအရေးယူဆောင်ရွက်နေတယ်လို့လည်းပြောပါတယ်ဒါကြောင့်တရားဝင်သတ်မှတ်ဆေးဈေးနှုန်းအောက်မှာသာအယောင်းဝယ်လုပ်ကြဖို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းကပြောကြားထားတာပါဒီနေ့အတွက်သတ်မှတ်ဆေးနှုန်းကအခောက်ရွှေတစ်ကျပ်သားကိုကျပ်38သိန်းကျော်ရှိပြီးတော့ပြပဈေးကွက်မှာကျပ်43သိန်းကျော်အထိမြင့်တက်နေပါတယ်ဒီချိန်ထဲမှာပဲနိုင်ငံခြားငွေလဲနှုန်းမြင့်တက်စေဖို့အွန်လိုင်းကနေတစင်လုံခြံသတင်းတွေထုတ်ပြန်ပြီးလှုံ့ဆော်နေတဲ့သူတွေကိုတရားစွဲဖို့ပြင်နေတယ်လို့လည်းဘိုးဘန်ကထုတ်ပြန်ထားပါတယ်ရှင်
ဟောင်ကောင်မှာလွန်ခဲ့တဲ့9နှစ်ကလွှတ်တော်တဲ့ဆန္ဒပြခဲ့သူ12ယောက်ထောင်ဒဏ်ချခံလိုက်ရပါပြီ။ဟောင်ကောင်မှာ2019ခုနှစ်ကလွှတ်တော်တဲ့စီနစ်ဆန္ဒပြမှုနဲ့ចောင်းသားခေါင်းဆောင်တချို့ပါဝင်အစိုးရဆန့်ကျင်ဆန္ဒပြသူ12ဦးကိုဟောင်ကောင်တရားဝန်ကဒီနေ့ထောင်ဒဏ်ပြစ်ဒဏ်တွေအသေးသေးချမှတ်လိုက်ပါတယ်။ចောင်းသားခေါင်းဆောင်အတီယာဆွမ်ရုပ်ရှင်သရုပ်ဆောင် Gregory Wong တက်ကြွလှူရှားသူ Vantes Lau နဲ့ Owen Chow တို့အပါအဝင်12ဦးကိုလွှတ်တော်စာဦးကိုစီနစ်မှုမှာသူတို့ရဲ့ပါဝင်ပတ်သက်မှုအ ਨੇ အများပေါ်မူတည်ပြီးတရားသူကြီးလီချေဦးဟိုကထောင်ဒဏ်၄နှစ်ခွဲကနေ9နှစ်နီးပါးအထိဒီနေ့ပြစ်ဒဏ်တွေအသေးသေးချမှတ်လိုက်တာဖြစ်ပါတယ်။သူတို့၁၂ယောက်လုံးဟာစူပူအောင်ကြွားမှုတွေဖြစ်အောင်လှုံ့ဆော်မှုနဲ့အစောပိုင်းကတည်းကပြစ်ဒဏ်တချို့ချမှတ်ခံထားသူတွေဖြစ်ပါတယ်။ဟောင်ကောင်ကျွန်းကိုဗြိတိန်ကိုလိုနီလက်အောက်ကနေတရုတ်ပြည်မကြီးကိုလွှဲပြောင်းပေးရခဲ့တာ22နှစ်ပြည့်အချိန်မှ2019ခုနှစ်ဇူလိုင်လ1ရက်နေ့ကအစိုးရဆန့်ကျင်ဆန္ဒပြသူတွေထောင်နဲ့ချီချီတဲ့ဆန္ဒပြကြတဲ့ကလွှတ်တော်အစာဦးပဒင်းတကားတွေကိုဖျက်ဆီးပြည်ပေါ်ကတွေနဲ့ရုပ်ပုံတွေကိုရိုက်ချိုးရင်းလွှတ်တော်ရဲ့ဝင်ရောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ Feel American သရဲ့ Masla 16ရဲ့စနေညသတင်းတွေကိုမခင်ပြူထွေးနဲ့ပြောပြခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးပတ်စင်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးတော့အန်ဒီဂျာကစေကုသပေးနေသူတွေအကြောင်းပါထိုင်းနိုင်ငံနဲ့ကန့်နေတဲ့မြန်မာနေဆက်ဒေသတချို့မှာကိုယ်တိုင်အန်ဒီရှိနေတဲ့ဂျာကကျန်းမာရေးအကူအညီလိုအပ်နေသူတွေကိုစေကုပေးနေသူတွေအကြောင်း Frontier မြန်မာရဲ့ဒုသံအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
တဲ့ရမှာဆိုလို့ရှိရင်ဥမာပြည့်ရှိတဲ့မှာရေဘောလူနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာဘာလို့မနေ့နေ့လို့ပဲအဲ့လိုထားသွားတဲ့ချင်းလို့ရှိရင်လို့ထားသွားတဲ့အချိန်မှာဆိုရင်ရေဘောလူနာဖြစ်တဲ့အတွက်ဒီစားစားစားရှိနေနိုင်တဲ့လမ်းတွေဆိုတော့ညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးချင်းနေဆိုရင်တော့လည်းဒါစွန့်သွားပြီးတော့သွားရမျိုးရောရှိတယ်ပေါ့
ကိုမှာကြိုးစားရင်ကြိုးစားနိုင်ကြလောက်ပါကိုစမ်းညံစမ်းရှိကြလောက်တော့ဘယ်လိုလဲကြိုးစားလို့ရတယ်ပေါ့နော်အဲ့လိုမျိုးရည်ရည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါလေ
ဆရာဝန်တွေသူနာပြုတွေဟာလွန်ခဲ့တဲ့3နှစ်ခရေက
ဆီယနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာရှေ့တန်းကနေပါဝင်ခဲ့ပါတယ်။ဒါအပြင်တောင်းနဲ့ချီတဲ့စေဝင်တန်းတွေဟာလည်းအကြမ်းမဖက်အာဏာဖီဆန်ကြီးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။လက်ရှိအချိန်ထိသူတို့တွေဟာအနေရီကြားကပဲနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်အောင်ကြိုးစားနေကြဆဲပါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Data News Agency ကသတင်းတောက်တွေကရေးသားတင်ဆက်ပေးထားပါတယ်။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဖြစ်လဲဆိုတော့အမဥမကွာအမရဲ့အပေါင်းအသင်းရောင်းရင်းမိတ်ဆွေပဲဖြစ်ဖြစ်ကိုရဲ့အတိတောင်းကြရပဲဒီခုဖြစ်တယ်ဆိုရင်ကိုကတော့ဒီကိုညီဖို့တော့ကိုအရှိမစင်းနဲ့ပတ်သက်တဲ့စီးပစ္စည်းအဲ့ဒါမစင်းလို့အဲ့ဒါတွေကိုယူသွားလို့မရဘူးကွာယူသွားလိုက်ရင်လည်းလမ်းမရဲဖမ်းမလားကိုရဲရဲရဲဖမ်းမအောင်ကြောက်ပြီးတော့ယူမသွားရဲဘူးအဲ့တော့အဲ့ဒုနာအချိန်မီပို့မှာတော့ယူမကူညီနိုင်တာပေါ့နော်အဲ့အခက်ခဲမျိုးလေးတော့ရှိတယ
်ဆီယာမရင်းကထိုင်းနယ်စပ်မှာနေထိုင်ပြီးအဲ့ဒီနယ်မြေကမြန်မာလူမှုကိုဆေးဘက်ဆိုင်ရအကူအညီပေးနေတဲ့အကြီးတန်းသူနာပြုဆရာမတယောက်ပါသူကထိုင်းနိုင်ငံမှာသူနာပြုတယောက်အနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်မရှိတာကြောင့်တတိကြီးကြီးထားပြီးလုပ်ကင်နေရပါတယ်ဆရာမရင်းနဲ့သူ့အမျိုးသားတို့ဟာ2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းမှုကိုစန့်ကျင်ဆန္ဒပြရမှာပါဝင်ခဲ့ကြပြီးလူလူအာနာဖီဆန်ရေးလှုပ်ရှားမှုCDM လှုပ်ရှားမှုမှာလည်းအတူတူပါဝင်ခဲ့တာပါ။ဒါပေမဲ့သူ့အမျိုးသားဟာနန်း CDM ပြန်လှုပ်ပြီးလုပ်ငန်းခွင်ပြန်ဝင်သွားခဲ့ပါတယ်။ဒါကြောင့်ဆီယာမရင်းတယောက်ခင်ပွန်းဖြစ်သူကိုကြောက်ခိုင်းပြီးခလေး၃ယောက်ကိုလက်ဆွဲပြီးတော့မဲဆောက်ကိုမရောက်ခင်သူအလုတ်ခဏလှုပ်ခဲ့တဲ့တော်ရီကိုထွက်လာခဲ့ပါတယ်။လက်ရှိမှာတော့သူဟာနိုင်ငံရေးကြောင့်ထွက်ပြေးတင်းရှောင်လာတဲ့သူတွေ၊စပေးရှောင်တွေ၊ချိပြောင်းလုပ်သားတွေကိုအခမဲ့စေကူတာပေးနေတာပါ။တခါတည်းမှာတော့ဒဏ်ရာရလာတဲ့ဒေါ်လာရေးရှဲပေါ်တွေပါသူ့လူနာစီရင်မှာပါဝင်ပါတယ်။အဲ့ဒီလူတွေအများစုကတော့အထောက်အထားမရှိကြတဲ့အတွက်ထိုင်းရဲကစစ်ဆေးတာခံရရင်ဖမ်းဆီးခံရနိုင်ခြင်းနဲ့ပြည်ဝင်ကိုပြန်ပို့ခံရနိုင်တဲ့အန္တရာယ်ရှိတာကြောင့်မဲဆောက်တဝိုက်မှာစိတ်ချလက်ချမသွားလာနိုင်ကြတဲ့သူတွေပါ။ဒါကြောင့်ဆီယာမရင်းရဲ့ကျမ်းမာရေးဆောင်ရှောက်မှုဟာအဲ့ဒီလူတွေအတွက်တန်မိုးမဖြစ်နိုင်ပါဘူး။ဒါပေမဲ့သူတို့စီစေဝါကုသပေးဖို့သွားရမှာသူ့အတွက်လည်းခုနကပြောခဲ့တဲ့ထိုင်းရဲ့အန်ဒီရှိပါတယ်။ဒီလိုအခက်ခဲမျိုးတွေကိုသူမနီးတူမဲဆောက်မှာသူမလိုစေကူနေတဲ့အခြားစီးဝင်တဲ့နေကလည်းကြုံတွေ့နေရတာရှိပြီးတချို့ဆိုရင်စီးဆက်မကူတဲ့သူတွေတောင်ရှိတယ်လို့ဆီယာမရင်းကဆိုပါတယ်။နိုင်ငံတွင်းမှာ CDM လုပ်ပြီးစေကူတာမှုတွေလှုပ်ဆောင်ရတာလည်းပိုပြီးအန်တီရပိုများပါတယ်။မအီစင်ကမြန်မာပြည်တွင်းမှာပဲနေထိုင်တဲ့အသက်30ကျော်အရွယ်သူနာပြုဆီယာမပါ။သူလဲအာနာသိမ့်ပြီးတဲ့နောက်ပိုင်း CDM လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတော့မြန်မာပြည်တောင်ပိုင်းကသူ့နေရဲမြို့မှာအခြားသူ့လုပ်ဖို့ကိန့်ဖက်တင်နေအတူတူအခမဲ့စီပေးခန်းတစ်ခုဖွင့်ခဲ့ပါတယ်။ဒါပေမဲ့လပိုင်းအတွင်းမှာပဲအဲ့ဒီစီခန်းကိုသူတို့ပိတ်လိုက်ရပါတယ်
။ဒီသတင်းထွက်တာပေါ်မှာသတင်းထွက်တယ်ပြီးတော့ညောဆန္ဒပြရင်လည်းအဲ့ရပဲထွက်ပြီးသွားတယ်ဆိုတော့အမှသူတို့လဝိုင်းတော့လဝိုင်းတော့အမှအဲ့ဒီညာတော့ညောရေးစင်ပေါ်မှာတက်ပြီးတော့ပုံနေလိုက်ရပေါ့နော်ပုံနေပြီးတော့အဲအစမပြေတော့ဆိုတော့နောက်မနေ့အစောပိုင်းမှာညောတို့အဲ့ဒီစီခန်းမှာတပြောင်းနေလိုက်တယ်မှာစီခန်းမှာတပြောင်းနေတယ်တပြောင်းနေပြီးတော့အဲ့တော့ရှောက်လူနာကြီးကြည့်ပြတာပေါ့နော်ကြည့်ပြီးတော့ခါကျတော့အေးနောက်တပတ်လောက်ကြာတဲ့ခါကျတော့အမှမတို့ကိုဒီစေကန်းပေါ့နော်ဝင်စီးမဲ့ဆိုလို့ညာတို့တင်ရတယ်တင်ရတော့ငါတို့အမှစေးတော့ပါတယ်အကုန်လုံးယူပြီးတော့ငါတို့ပြေးရပြန်
အဲ့ဒီနောက်မှာတော့သူထွက်ပြေးတင်ဆောင်ခဲ့ရပါတယ်အဆင်ပြေတဲ့နေရာမှာသူစီးဆက်ပြုပေးနေခဲ့ပါတယ်။နောက်ဆုံးမှာတော့လုံခြုံရေးအတွက်သူမိသားစုကိုအဆက်အသွယ်ဖြတ်ပြီးတော်ရဲကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ဒါပေမဲ့လည်းစကောင်စီထိန်းချုပ်နေမြေတွေမှာသူရောက်နေတဲ့ဆိုရင်တော့အဖမ်းခံရနိုင်တဲ့အန်တီရဲ့သူရင်ဆိုင်ရနိုင်ပါတယ်
။ အခါတရေမှာဆိုလို့ရှိရင်ဥမာပြရှိတယ်မှာဒီဘောလူနာဖြစ်သွားပြီဆိုလို့ရှိရင်ညီမတို့ကအဲ့ဒီအချိန်မှာမလုံးမနဲ့နှစ်နာရီလောက်ပဲအဲ့လိုထားသွားတဲ့ချင်းလို့ရှိရင်လောက်ထားသွားတဲ့အချိန်မှာဆိုရင်ဒီဘောလူနာဖြစ်တဲ့အတွက်ညီမတို့တော်လန့်သွားမယ်ဆိုလို့ရှိရင်သူတို့စီရောက်ဖို့အတွက်ကြားတယ်ဆိုတော့ဒီစားစားစားရှိနေနိုင်တဲ့လမ်းတွေဆိုတော့ညီမတို့ဖြတ်ရတာမျိုးတွေရောရှိတယ်ပေါ့နော်အဲ့လိုမျိုးချင်းတွေဆိုရင်တော့လည်းဟိုဒါဆွန့်လာပြီးတော့သွားရမျိုးရောရှိတာပေါ့
လူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စတွေအတွက်အချက်အလက်ောက်ယူရေးနဲ့လေလာဆန်းစစ်ရေးအဖွဲ့တစ်ခုဖြစ်တဲ့ Insecurity Insight ရဲ့စည်ရင်းစရာတွေအရအာနာသိမ့်ပြီးကလေးကနိုင်ငံအနှံ့မှာဂျာမန်ရေးဆောင်ရှားမှုတွေကိုပိတ်ပင်တဆီမှုနဲ့အကြမ်းဖက်မှု1100မှုဖြစ်ခဲ့ပါတယ်။အဲ့ဒီအထဲမှာဆေးရုံဆေးခန်းနဲ့ဆေးပီးတဲ့နေရာတွေကိုထိခိုက်ပျက်စီးစေပြီးဂျာမန်ရေးလုပ်သားတွေတည်ကြည်တန်ရာရစေတဲ့စစ်ကောင်စီတပ်ရဲ့လေးချောင်းတိုက်ခိုက်မှု49ခုပါဝင်ပါတယ်။ဂျာမန်ရေးလောက်တာ900နီးပါးလဲဖမ်းဆီးခံထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံးဂျာမန်ရေးဝန်ထမ်း89ဦးအသက်ခံထားတယ်လို့ Syrian Medical Network ကဆိုပါတယ်။ Syrian Medical Network ဟာအမျိုးသားညီညွတ်ရေးအစိုးရရဲ့လက်အောက်ကအဖွဲ့အစည်းတစ်ခုဖြစ်ပြီး2021ခုနှစ်ကတည်းကဂျာမန်ရေးဝန်ထမ်းတွေအတွက်ရန်ပုံငွေတွေနဲ့အခြားအထောက်အပံ့တွေထောက်ပံ့ပေးနေတဲ့အဖွဲ့ပါ။အစကနအူပိုင်းမှာတော့ CDM ဂျာမန်ရေးဝန်ထမ်းကလူဦးရေ6000ကျော်ရှိခဲ့ပြီးအခုလက်ရှိမှာတော့4000ကျော်ကမတရားမှုတွေကိုတောင်းခံဖျက်ချနေသေးပါတချို့ကလုပ်ငန်းကွင်တွေကိုပြန်ဝင်လာပြီးရှိသလိုတချို့ကလည်းအခြားအသက်မွေးဝမ်းကြောင်းတွေကိုရောက်ရှိသွားပါတယ်အခက်အခဲကြားကကြံ့ကြံ့ခံလှုပ်ဆောင်နေတဲ့သူတွေကို Syrian Medical Network အနေနဲ့ထောက်ပံ့တာပဲရှိပေမဲ့လုံလောက်အောင်မထောက်ပံ့နိုင်သေးဘူးလို့ဆိုပါရယ်။ဒေါက်တာပိုင်ဦးကတော့2020ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမြောက်တကုံမြို့နယ်က NLD ရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံထားသူပါ။သူက NUG အစိုးရအာဏာရှာလာရင်အနစ်နာခံထားရတဲ့ CDM တွေအတွက်ချီးမြှင့်ဖို့စီစဉ်ထားတာပဲရှိတယ်လို့ဆိုပါရယ်။
လက်ရှိ NLD အစိုးရကနေတည်ထားတဲ့ကတိကဝတ်ပေါ့စစ်ကောင်စီအုပ်ချုပ်ရေးကြဆုံးသွားပြီးတော့ TNDC အစိုးရရဲ့အုပ်ချုပ်ရေးပြန်ပြီးတော့ဝင်ရောက်လာတဲ့အချိန်ကြလို့ရှိရင်စပြီးအာဏာသိမ်းခံတဲ့အချိန်ကနေပြီးတော့စီရင်လုပ်တဲ့အချိန်ကနေပြီးတော့နော်တောက်လျှောက်ကာလတစ်လျှောက်လုံးအတွက်သူ့ရဲ့မူရင်းလာစားဟိုကျွန်တော်တို့ခဲ့တဲ့ကျွန်တော်ပြန်ထုတ်ပေးမယ်လို့ပြောထားတယ်အဲ့ဒါကတည်ကြောင်းလို့ရမယ်
ခဲခဲရီနဲ့အန်ဒီရီရှိပေမဲ့စီးပညာရှင်အများစုဟာမြမပြည်ရင်းနဲ့ပြပမှာဂျာမန်ရေးစောင့်ရှောက်မှုလုပ်ပေးနေကြတော့မှဆီယာမရင်းကတော့ငွေကြေးတက်နိုင်တဲ့သူလူနာတချို့ကပြီးတဲ့အခကြေးငွေနဲ့သူမိဘဆွေမျိုးတွေရဲ့ထောက်ပံ့ငွေတွေနဲ့ရပ်တည်နေပါတယ်။သူဟာခလေး၃ယောက်နဲ့အတူနိုင်ငံရက်ချာမှာတကူရေးရုံးကန်နေရတဲ့မိခင်မှာဒါပေမဲ့သူလုပ်နေတာတွေကိုဆက်လုပ်ဖို့သူစိတ်ပိုင်းဖြတ်ထားပြီးအခြားသူတွေကိုလည်းစိတ်တက်မကြဖို့အပေးလိုက်ပါတယ်
။အမကတော့တနာကြမလို့ဒီဒေါ်လာရေးလုပ်လိုက်တဲ့အချိန်ကြောင့်အမဒီလိုမျိုးဟိုဒီလိုမျိုးရှောင်ပြေးသွားလာအိမ်နဲ့အိုးအိမ်နဲ့ဆုံးခွာပြီးတော့နေရတယ်ဆိုပေမဲ့ဒေါ်လာရေးကြောင့်အမကပင်မနဲ့ခက်ခဲတယ်ဆိုတာမျိုးတော့အမမရှိဘူး။အမဒီဒေါ်လာရေးကိုဒီထက်ထက်ကြအောင်မယ်ဆိုလဲဆက်လုပ်နေအောင်ပါပဲ။အမကိုဘယ်လိုပြောမလဲဟိုတနာရမယ်လို့မမြင်ပဲနဲ့အမကိုအတူယူလို့ပဲအမကတော့အဲ့လိုပဲအကြံပြန်ပေးခြင်းနဲ့ပေါ့နော်။ဘာဖြစ်လို့ဆိုတော့အမကခလေး၃ယောက်နဲ့တော့ရက်တည်နိုင်လို့ဆိုရင်အမလိုပဲတခြားမိအမျိုးသမီးတွေပေါ့နော်။အဲ့လိုမျိုးရှိမှာပဲကွာ။ဥမာယောက်ျားကကွဲသွားလို့ပဲဖြစ်ဖြစ်သေသွားလို့ပဲဖြစ်ဖြစ်ဟိုပြစ်သွားလို့ပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးအကြောင်းအရာတစ်ခုခုကြောင့်ဟိုပြိုလဲတော့မယ်ဆိုရင်တော့ဘရောမှမပြိုလဲပါနဲ့လို့ပဲအမကပြောခြင်းနဲ့ပါဆိုတော့ကို့မှာစူးစမ်းရင်စူးစမ်းနိုင်တယ်လို့ကွာ။ကိုစမ်းညံစမ်းရှိတယ်လို့ပေါ့ဟိုဘယ်လိုပြောမလဲ။ကျိုးစားလို့ရတယ်ပေါ့နော်အဲ့လိုမျိုးဟိုရက်တည်နိုင်အောင်ပေါ့နော်စိတ်အဓိကစိတ်ပါပဲ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
အန်ဒီရဂျကဆေးကုပေးနေသူတွေကြောင်း Frontier မြန်မာပြောပြခဲ့တာပါအခုတော့ Democracy လူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်မှာဂျပန်နိုင်ငံဒုက္ခသည်မူဝါဒထူကြလာတာကိုပြောထားပါတယ်ကမ္ဘာမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကြောင်းတခြားနိုင်ငံမှာခလုံးခွင့်လျှောက်ထားသူပိုများလာတယ်လို့အင်ရှင်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကလည်းပိုတင်းကျပ်လာနေပါတယ် အရှမဒုက္ခသည်တွေကိုလက်ခံတဲ့ဂျပန်ရဲ့ဒုက္ခသည်မူဝါဒထူးခြားလာတာကိုမြန်မာဒုက္ခသည်အရေးကူညီနေသူဦးအောင်မြတ်ဝင်းကိုမေးထားတဲ့ဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ
လူတွေကနိုင်ငံအသီးသီးကနေရွှေပြောင်းအခြေချဖို့ကြိုးစားတာဟာ2023ခုနှစ်မှာအမြင့်ဆုံးကိုရောက်ရှိခဲ့တယ်လို့ရွှေပြောင်းနေထိုင်သူတွေကိုလေ့လာနေတဲ့စင်စရာတွေကပြသပါတယ်။အဒီလိုကြိုးစားကြရမှာနိုင်ငံရေးခုလုံခွင့်တောင်းခံကြတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။နိုင်ငံရေးခုလုံခွင့်ဟာအခြေခံလူခွင့်ရေးတစ်ခုဖြစ်ပါတယ်။နိုင်ငံတနိုင်ငံမှာအရေးယူအပြစ်ပေးခံရပွဲရှိတယ်ဆိုလို့ရှိရင်နိုင်ငံတကာဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံမှမဆိုနိုင်ငံရေးခုလုံခွင့်ရှောက်ထမ်းနိုင်ပါလေ။အဒီလိုလက်မှတ်ရေးထိုးထားတဲ့အာရှနိုင်ငံတွေတဲကတနိုင်ငံကတော့ဂျပန်နိုင်ငံဖြစ်ပါလေ။ဂျပန်နိုင်ငံကနိုင်ငံရေးခုလုံခွင့်ကိစ္စအပေါ်သဘောထားအမြင်တွေနဲ့ပတ်သက်ပြီးဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဂျပန်ရောက်မြန်မာဒုက္ခသည်တွေကိုကူညီစောင့်ရှောက်တဲ့သူဦးအောင်မြတ်ဝင်းဖြစ်ပါလေ။မင်္ဂလာပါဦးအောင်မြတ်ဝင်းခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာဆရာ
ဟုတ်ကဲ့ဂျပန်နိုင်ငံဟာနိုင်ငံရေးခုလုံခွင့်တောင်းခံသူတွေနဲ့ပတ်သက်လာလို့ရှိရင်အလို့ကိုတင်းကျပ်တဲ့နိုင်ငံလို့ဒါနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတည်ထားကြပါတယ်2022ခုနှစ်မှာရှောက်ထားသူ3,882ယောက်ရှိတဲ့အ ਨੇ 202ယောက်ကိုပဲခုလုံခွင့်ပေးခဲ့တာလို့ဆိုပါတယ်လူခွေစောင့်ကြည့်လေ့လာရေးအတွက် HRW ရဲ့လိုရဆိုလို့ရှိရင်အဲ့ဒီ3,000ကျော်တဲ့က1,102ယောက်ဟာအချိန်မကချောက်ထားခဲ့ကြရတယ်လို့ဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသား83ယောက်လည်းပါဝင်တယ်လို့ပြောပါတယ်ဆိုတော့နိုင်ငံရေးခုလုံခွင့်နဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့လက်ရှိအခြေအနေကဘယ်လိုများရှိပါသလဲခင်ဗျ
ဂျပန်နိုင်ငံကရဲ့ဒုက္ခတွေအဖြစ်အတိအမှတ်မှုဟာဒီဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပေါ့နော် G7 နိုင်ငံတွေထဲမှာလည်းဂျပန်ကအနိုင်ဆုံးဖြစ်တယ်ခင်ဗျအရင်တော့ဆိုတနစ်ကိုတယောက်လောက်ပဲအတိအမှတ်ပြုတာပါခင်ဗျဒါပေမဲ့အဲကဘာကြီးကဝိုင်းပြီးတော့ဂျပန်ကိုအပြစ်တွေတင်နေဂျပန်နိုင်ငံမှာရှိတဲ့လူခွင့်ရေးအဖွဲ့တွေကလည်းဂျပန်ဆိုးရွားကိုဝိုင်းပြီးအပြစ်တွေတင်တဲ့အခါကျသူလည်းနည်းနည်းတော့ပြုရင်ကြောင်းလဲမှုတွေသူလည်းလှုပ်လာပါတယ်ခင်ဗျလှုပ်လာတဲ့အခါကျတော့ဒီဒုက္ခတွေအတိအမှတ်ပြုခံရတဲ့နှုံးကတော့နည်းနည်းလေးမြင့်တက်လာပါတယ်ခင်ဗျဒါပေမဲ့အားရလောက်စရာတော့မရှိပါဘူးခင်ဗျ
ဇန်နဝါရီလတုန်းကဂျပန်နိုင်ငံနာဂိုယာမြို့ဘုတ်တရားရုံးမှာရိုဟင်ဂျာအမျိုးသားဥပမာဆိုနိုင်ငံရေးခုလုံခွင့်ပေးလိုက်တယ်လို့သတင်းမှာတွေ့ရပါတယ်။အောက်ရုံးတုန်းကတော့ရိုဟင်ဂျာလူမျိုးဖြစ်တာနဲ့နိုင်ငံရေးခုလုံခွင့်ပေးဖို့မလုံလောက်ဘူးလို့ဆုံးဖြတ်ခဲ့တယ်။ဒီအမှုဟာဂျပန်နိုင်ငံရဲ့နိုင်ငံရေးခုလုံခွင့်ချက်ထားသူတွေအတွက်ဘလို့များအရေးပါပါတယ်လေခင်ဗျ။
သူဆိုလို့ရှိလို့ရှိရင်ဒုက္ခတွေအဖြစ်ချက်ထားတယ်ဒုက္ခတွေအဖြစ်အပေခံရတယ်နောက်တစ်ခါသူဒီအယူခံဝင်နေခင်ဗျအဲ့ဒါကိုလည်းသူ့ကိုပဲ့တယ်ခင်ဗျအဲ့တော့သူဒီတရားရင်ဆိုင်နေအဲ့ဒါလည်းသူတရားရုံးမှာရှုံးနေခင်ဗျအောက်တရားရုံးနေမှာအဲ့ဒါတစ်ခါသူပေါ်ဆက်တက်တဲ့အခါကျမှသူနိုင်သွားတာပါခင်ဗျလူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်နှစ်ချက်နဲ့သူကသွားပြီးတော့အဲတိုက်ဆိုင်နေအတွက်ကြောင့်သူအတိမတ်ပြုခံခြင်းဖြစ်ပါတယ်ဒီနာဂိုယာမှာရှိတဲ့ရှင့်နေအဖွဲ့တွေနဲ့ဒီမြန်မာဒီရိုဟင်ဂျာအရေးကိုအဲကုညီဆောင်ရှောက်နေတဲ့ဒီရိုဟင်ဂျာအမျိုးသားတွေကနေမှတဆင့်သူ့ကိုကုညီပံ့ပိုးမှုတွေပေးလိုက်တဲ့အတွက်ကြောင့်သူဒီအဓိကတင်ပြထားတဲ့အချက်ကဥရောပမှာရှိတဲ့ရိုဟင်ဂျာတွေကိုအတိမတ်ပြုခဲ့တဲ့စာငိမ်းစံညွှန်းတွေနဲ့သူတင်ပြတဲ့အခါမှာတရားရုံးကသူ့ကိုအတိမတ်ပြုလိုက်ခြင်းဖြစ်ပါတယ်။အဲယခုလိုသူ့ကိုအတိမတ်ပြုလိုက်ခြင်းအပြင်ရှင်းပါတယ်လူမျိုးရေးနဲ့ဟိုနိုင်ငံသားအချက်ကိုအတိမတ်ပြုတယ်ဆိုတာကဂျပန်ရဲ့ဒုက္ခတွေအတိမတ်ပြုမှုတမိုင်းမှာကထူးခြားပါခင်ဗျ။အများအားသူတို့တွေကဒီနိုင်ငံရေးထင်မြင်ယူဆချက်တို့ဒီကိုဟိုပဲအတိအမှတ်ပြုခဲ့တာခင်ဗျ။မြန်မာဒီရဲ့ဒီဒုက္ခတွေတွေကိုပေါ့ခင်ဗျ။အခုဒီအမျိုးသားကိုဆိုလို့ရှိရင်နိုင်ငံရေးထင်မြင်ယူဆချက်ထက်လူမျိုးရေးနဲ့နိုင်ငံသားဆိုတဲ့အချက်ကိုအတိအမှတ်ပြုလိုက်ခြင်းအပြင်ရိုဟင်ဂျာအမျိုးသားတိုင်းသားတွေဒီရိုဟင်ဂျာမျိုးသားတွေအပြင်ပေါ့နော်တခြားတိုင်းသားတွေလည်းသူတို့ရဲ့ဒီလူမျိုးရေးတွေနိုင်ငံသားဖြစ်တည်မှုတွေနဲ့ပတ်သက်ပြီးတော့ဒုက္ခတွေရှောက်ထားရဲ့အခါမှာသူတို့တွေအနေနဲ့ခွန်အားနဲ့မျှော်လင့်ချက်တွေသူတို့တွေရရှိနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဂျပန်နိုင်ငံမှာပေါ့နော်လူမျိုးသားတွေပေါ်ခွန်ချဆက်ဆံတာတွေကဦးအော်ဘယ်ဝေးနေနေချုပ်တွေ့ခဲ့ရဘူးပါလားခင်ဗျာချွေပြောင်းလာကြသူတွေရဲ့ဘဝကတော့ဂျပန်မှာဒန်းတူဖြစ်ပါတယ်။
ဟုတ်ကဲ့ဟိုဂျပန်ဟာဆိုလို့ရှိရင်ကျွန်းနိုင်ငံဖြစ်ပါတယ်ခင်ဗျာတို့ကသူတို့ဒီကျွန်းနိုင်ငံဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံလိုမျိုးပေါ့နော်ကျွန်တော်တခြားနိုင်ငံတွေလိုမျိုးဒီကုန်းကြီးကထိဆက်နေခြင်းမရှိဘူးခင်ဗျဒုတိယကမ္ဘာစစ်ကြီးပြီးွားတော့ဒီဟီရိုရှိမနာဂါဆာကီတို့ကိုအမေရိကကဒီလိုမျိုးအဲအမှုပြုဘုံတွေချဲပြီးတော့တို့တို့ဒီမိုကရေစီဆိုတာကဖြစ်ပေါ်လာတဲ့နောက်ပိုင်းမှာနိုင်ငံသားတွေနဲ့တို့ထိတွေ့ဆက်ဆံမှုတွေဖြစ်လာတဲ့အတွက်ကြောင့်တို့နေအနေနဲ့နိုင်ငံခြားသားဆိုတာကတို့တိတ်ပြီးတော့ဟိုအကျွမ်းတဝင်မဖြစ်ဘူးခင်ဗျအဲ့တော့သူတို့တွေအနေနဲ့အဲဂျပန်လူမျိုးဆိုတဲ့အဲသူတို့ရဲ့လက်ကမ်းလူမျိုးနဲ့နိုင်ငံသားဆိုတဲ့အဲ့လိုမျိုးခွဲခြားမှုတွေကတော့သူတို့မှာကတော့ဟိုရှိပါသေးရဲ့ခင်ဗျာယူသားစွာပြောရလို့ရှိလို့ရှိရင်ရှိသေးတယ်အဲဒါပေမဲ့ဒီအခက်ခဲတွေကိုဂျပန်လည်းတဖြည်းဖြည်းနဲ့ဟိုတိုးတက်လာတော့သူတို့လည်းဟိုသူတို့လည်းဒီပြုပြင်ကြောင်းလဲမှုတွေလည်းပြုတ်လုလာပါတယ်ခင်ဗျာနိုင်ငံသားတို့အထုနေထိုင်ခွင့်တို့ပေးပြီးတော့ထားရတဲ့ဒီကိုရီးယားလူမျိုးတွေကိုတော့မှသူတို့ကဟိုဖိနှိပ်မှုတွေဟိုခွဲခြားဆက်ဆံမှုတွေရှိတယ်ခင်ဗျ။တော့သူတို့ဂျပန်လူမျိုးအချင်းချင်းပဲလဲဇက်နိုင်ဇက်မြင့်တွေရှိတယ်ခင်ဗျ။ဟိုဇက်နိုင်ဆိုတာကတော့ခုနပြောသလိုမျိုးပေါ့ဟိုဥမာဗျာဟိုနွားတို့ဟိုဟိုဝတ်တို့အဲ့ဒါမျိုးကိုတတ်တဲ့လူတွေကိုပြောတာပြောဇက်နိုင်ဆိုတာကအဲ့လိုလူမျိုးတွေကိုလဲသူတို့ခွဲခြားဆက်ဆံမှုတွေရှိတယ်သူတို့ဂျပန်လူမျိုးအချင်းချင်းလဲလက်ရှိလဲရှိနေတော့မဲ့အဲ့တော့နိုင်ငံသားဆိုတဲ့အဲနောက်ပိုင်းဝင်လာတဲ့နိုင်ငံသားတွေကျွန်တော်တို့လူမျိုးတွေကိုတော့ခွဲခြားဆက်ဆံမှုတွေကတော့ရှိပါတယ်ခင်ဗျလူတိုင်းတော့မဟုတ်ပါဘူးဂျပန်လူမျိုးတိုင်းကတော့ခွဲခြားဆက်ဆံတာတော့မဟုတ်ဘူးဗျအကျိုးလူဂျပန်တွေကတော့ခွဲခြားဆက်ဆံမှုရှိတယ်နောက်တစ်ခုကျွန်တော်တို့လိုဒီလိုမျိုးဒုက္ခသည်တွေကြတော့ပို့ပြီးတော့ခွဲခြားဆက်ဆံမှုတွေကြုံတွေ့ရတယ်ခင်ဗျဘယ်လိုလဲဆိုတော့ကျွန်တော်တို့တွေကဒီဟိုဂျပန်လူမျိုးနဲ့လက်ထပ်ထားတဲ့လူတွေလည်းမဟုတ်ဘူးကျွန်တော်တို့တွေကနောက်ပြီးတော့ကျွန်တော်တို့ကចောင်းသားဗီဇာနဲ့လာတဲ့လူတွေလည်းမဟုတ်ဘူးအလုပ်ဗီဇာနဲ့လာတဲ့လူတွေလည်းမဟုတ်ဘူးကျွန်တော်တို့တွေကအဲ့ဒီအခါကျတော့ကျွန်တော်တို့တွေအလုပ်ကင်နေပါတယ်ကျွန်တော်တို့ရှောက်တဲ့အခါမျိုးမှာကျွန်တော်တို့ကိုဘာဗီဇာလဲဆိုတော့အခါမျိုးကျကျွန်တော်တို့ကဒုက္ခသည်ဗီဇာဆိုတဲ့အခါမျိုးတွေပြောတဲ့အခါကျဒုက္ခသည်ဆိုတော့သူတို့ကနားမလည်တဲ့အခါကျကျွန်တော်တို့ဒီဒုက္ခသည်တိမတ်ပြုတဲ့အဲလက်မှတ်တွေပါတယ်ထုတ်ပြလဲသူတို့အနေနဲ့နားမလည်ဘူးပေါ့နော်အဲ့လိုမျိုးနဲ့တချို့အလုပ်တွေဆိုလို့ရှိရင်လည်းဒုက္ခသည်ဆိုလို့ရှိလို့ရှိရင်ဘာမှညာမှမသိတော့အလုပ်မခန့်လိုက်တဲ့အလုပ်တွေလည်းရှိတယ်ခင်ဗျအဲ့လိုမျိုးတွေကတော့နောက်အလုပ်ထဲမှာလည်းဘာသာစကားတွေမကျွမ်းကျင်မှုတွေနောက်အသားအရောင်တွေမျက်နှာဟိုအသွင်ပြင်တွေပေါ့နော်ကျွန်တော်တို့ကွဲပြားခြားနားမှုတွေရှိတဲ့အပေါ်မှာလည်းအဲအဲ့လိုမျိုးခွဲခြားဆက်ဆံမှုတွေကတော့ရှိပါတယ်ခင်ဗျအခက်အခဲတွေကတော့နေရာနဲ့အလုပ်ကင်ပေါ်မှာတော့မူတည်ပါတယ်ခင်ဗ
ျဂျာမင်ကပြင်လိုက်တဲ့ဥပဒေအရဆိုလို့ရှိရင်နိုင်ငံရေးခလုံးခွင့်လျှောက်ထားသူဟာနှစ်ကြိမ်ကြာပြီလို့ရှိရင်တိုက်ပြည်ကပြန်အနေထောက်ခံမှုတွေသိရပါတယ်ဆိုတော့နောက်ဆုံးမေးခွန်းမှာရွှေပြောင်းနေထိုင်ဖို့ကြိုးစားကြသူတွေကိုဖမ်းဆီးတဲ့အခါဒါမှမဟုတ်ရင်ကျွန်တော်တို့ပြန်ပြီးတော့တိုင်းပြည်အနေနဲ့ထုတ်ဖို့ကြိုးစားတဲ့အခါတွေမှာသူတို့အပေါ်ဆက်ဆံမှုတွေသူတို့နေရပုံတွေကလူခွင့်ရေးစံနှုန်းတွေနဲ့ပေါ့ညီညွတ်ပါရဲ့ပါခင
်ဗျ။ဟုတ်ကဲ့ကျွန်တော်ကိုယ်တိုင်လေဒီလဝကရဲ့ကျွန်တော်အချင်းထောင်မှာကျွန်တော်နှစ်နှစ်အကြခံခဲ့ရပါတယ်ကျွန်တော်ကလဝကအချင်းစကန်မှာကျွန်တော်နှစ်နှစ်ကျွန်တော်ကြာခံပြီးတော့မှကျွန်တော်ကနိုင်ငံရေးဒုက္ခသည်အဖြစ်ကျွန်တော်အတိမတ်ပြုခံရတာပါအဲ့ဒီအချင်းစကန်ထဲမှာပဲတချို့တွေဟိုယောဂါတွေဖြစ်သွားကြတယ်တချို့တွေဆိုလို့ရှိရင်လည်းအချင်းစကန်ထွက်ပြီးတော့တည်ဆုံသွားတဲ့လူတွေအချင်းစကန်ထဲမှာကိုကိုကိုဟိုတက်ပြီးတော့တည်တဲ့ဟိုတက်တည်ဖို့စူးစမ်းတဲ့လူတွေပေါ့နော်နောက်တိတ်မကြသေးခင်မှာပဲအဲသီရိလင်္ကာနိုင်ငံသူဒုက္ခသည်အမျိုးသမီးတစ်ယောက်ကနာဂွေယာတဝကအချင်းစကန်မှာပဲသူတည်ဆုံသွားတဲ့ကဲခဲ့ပါတယ်ခင်ဗျာအဲ့တော့ဒီတည်ဆုံသွားတဲ့အဲ့ဒီကိစ္စကတော်လေးကိုပြဿနာအကြီးအကျယ်ဖြစ်သွားခဲ့ပါတယ်။ဟိုဆရာရဲ့မိကုန်းကျွန်တော်ဖြေရမယ်ဆိုလို့ရှိရင်ဒါဟာဆိုလို့ရှိရင်လူခွင့်ရေးနဲ့မညီပါဘူး။ဘာကြောင့်မညီလဲဆိုတော့ကျွန်တော်ရဲ့ကုညီပေးခဲ့တဲ့ကျွန်တော်ကုညီပေးခဲ့တဲ့ရိုဟင်ဂျာအမျိုးသားတစ်ယောက်ရှိခဲ့ပါတယ်။အဲ့ဒီရိုဟင်ဂျာအမျိုးသားတစ်ယောက်ဟာဆိုလို့ရှိရင်သူဟာဆိုလို့ရှိလို့ရှိရင်ဆရာ၄ chain အပယ်ခံထားရတာပါခင်ဗျာ။၄ chain အပယ်ခံထားပြီးတော့မှ तू ဟာဒုက္ခတဲ့အဖြစ်အတိမတ်ပြုခံခဲ့ရပါတယ်။ तू ဟာအဲ့တော့ကျွန်တော်ပြောချင်တဲ့သဘောကသူတို့မှာ3ချိန်အပယ်ခံပြီးတော့အတိမတ်ပြုတ်သွားတဲ့လူတွေ4ချိန်အပယ်ခံပြီးမှအတိမတ်ပြုတ်သွားတဲ့လူတွေကဂျပန်ရဲ့ဒုက္ခတဲ့တမိုင်းမှာရှိခဲ့ပါတယ်ခင်ဗျအဲ့တော့အရင်ဆုံးကတော့ရှိခဲ့ပြီးတော့အခုကျတော့မှဒီ2ချိန်ဆိုပြီးတော့အချိန်ကိုတတ်မှတ်တာဟာလူခွင့်ရေးနဲ့မညီပါဘူးအခုဆရာနဲ့ကျွန်တော်နဲ့စကားပြောနေတဲ့အချိန်မှာအဲလူတစ်ယောက်ဟာသူ့ဒီဒုက္ခတဲ့မဖြစ်သေးဘူးနောက်တက်တနာ ਈ လောက်နေွားရင်သူ့တိုင်းပြည်မှာအာနာသိမ်းသွားတာတို့သူ့တိုင်းပြည်ရဲ့အခြေအနေတွေပေါ်မှာမူတည်ပြီးတော့ပြောင်းလဲမှုတွေဖြစ်သွားတဲ့အခါမှာသူဟာဒုက္ခတွေအဖြစ်ပြောင်းလဲသွားနိုင်ပါတယ်ခင်ဗျအဲ့အတွက်ကြောင့်နှစ်ချိန်ဆိုတဲ့အဲ့ဒီအချိန်ကြီးကိုဂျပန်အစိုးရအနေနဲ့မတတ်မတင်ပါဘူးလို့ကျွန်တော်မြင်ပါတယ်ဒါဟာလူအခွင့်အရေးဒုက္ခတွေရှောက်ခွင့်ကိုပိတ်ပင်လိုက်တယ်ဆိုတဲ့အိဗယ်ကိုတက်ရောက်ပါတယ်အဲ့ဒါကြောင့်အကြီးအကျယ်လူခွင့်ရေးကိုချိုးဖောက်တယ်လို့ကျွန်တော်ကတော့ရှင်းရှင်းလင်းလင်းသုံးသပ်ပါတယ
်ဟုတ်ကဲ့ပေါ်မြောင်ရဲ့ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ဆရာ။
ဟုတ်ကဲ့ အခုဆွေးနွေးသွားခဲ့တယ်ကတော့ဒီဘာနိုင်ငံရောက်မြန်မာဒုက္ခသည်တွေရဲ့အရေးကိုကြီးကြီးဆောင်ရွက်ပေးနေတယ်ဥပမာပြောရင်ဖြစ်ပါတယ်ကျွန်တော်ဒီပေါင်းပါပ
ါဂျပန်နိုင်ငံရဲ့ဒုက္ခသည်ဆိုင်ရာမူဝါဒထူးခြားလာတာကိုဥတမောင်တန်ပြောပြခဲ့တာပါမကြာခင်နောက်ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားဥတည်ရာသီနဲ့သတင်းတွေကသုတအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ရဲ့စနေညအစီအစဉ်တွေကိုည10:00နာရီတိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုမကြာခင်လာမယ့်ဒုတိယပိုင်းနိုင်ဝက်မှာလည်းစနေညနောက်ပတ်စင်ကဏ္ဍတွေကလေယာစီးပွားနောက်ဥရယာသီနဲ့သတင်းတွေကသုတအစီအစဉ်တွေမတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပထမပါဒီတစ်ပတ်မှာတော့တိဘက်တော်လှန်ရေးနဲ့နောက်အိန္ဒိယတရုတ်နဲ့တောင်ကိုရီးယားတို့ဒေသတွင်းပြိုင်ဆိုင်တာတွေကိုပြောထားပါတယ်အဝေးရောက်တိဘက်တွေဟာ65နှစ်မြောက်တိဘက်တော်လှန်ရေးနဲ့ဖြစ်နယူးဒေလီမြို့တော်မှာချီတက်ခဲ့ကြပါတယ်နယ်နိမိတ်အငြင်းပွားမှုတွေဖြစ်နေတဲ့အိန္ဒိယရဲ့အရုဏပရဒစ်ပြည်နယ်ကိုအတိမတ်မပြုတ်နိုင်ဘူးလို့တရုတ်ကပြောလိုက်ပါတယ်တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီလေ့ကျင့်တယ်လို့တရုတ်ရုရှားယူရန်တို့လည်းပူးတွဲစီလေ့ကျင့်ခဲ့ကြပါတယ်ကိုစော်မှုကျော်ပြောပြပေးပါအောင်ခင်ဗျာ
တရုတ်သိမ်းပိုက်မှုကိုထားကြွတော်လှန်ခဲ့တဲ့တိဘက်ဒေါ်လာရေး65နှစ်အထိမ်းအမှတ်ကိုတိုင်းပြည်မဲ့ဖြစ်နေတဲ့အဝေးရောက်တိဘက်တွေကသူတို့ခေလုံရာအိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာမတ်လ10ရက်နေ့ကဆန္ဒပြခဲ့ကြပါတယ်တိဘက်မြေဟာငါတို့မြေကျူးကျော်သိမ်းပိုက်ထားတဲ့တရုတ်တွေပြန်ထွက်သွားလို့တိဘက်လွတ်မြောက်ရေးဆန္ဒပြသူတွေကကြွေးကြော်အော်ဟဲခဲ့ပါတယ်။တရုတ်တပ်တွေဟာတိဘက်ကို1952ခုနှစ်မှာကျူးကျော်သိမ်းပိုက်ခဲ့ပါတယ်။အဲ့ဒီနောက်1959ခုနှစ်မတ်လ10ရက်နေ့မှာတိဘက်တွေစတင်အုံကြွတော်လှန်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့တိဘက်ခေါင်းဆောင်ဖုန်တော်ကြီးဒလိုင်းလားမားဟာအိန္ဒိယနယ်မြေအတွင်းဝင်ရောက်ခိုလုံခဲ့ရပါတယ်။အဲ့ဒီအချိန်ကလေးကစလို့ဖုန်းတော်ကြီးဒလိုင်းလာမားနဲ့နောက်လိုက်နောက်ပါတွေဟာအိန္ဒိယနိုင်ငံဟီမာချေပရာဒိရှ်ပြည်နယ်ဒါရမ်စလာမားယနေ့ထိနေထိုင်လျက်ရှိပါတယ်။မတ်လ10ရက်နေ့ကနယူးဒေလီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အဝေးရောက်တိဘက်လွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဟောင်းဖုန်းတော်ကြီးယက်ရှိပန်ဆွတ်ကအခုလိုပြောဆိုခဲ့ပါတယ်။
Every year 10 March is a national uprising day to against to the Chinese government to go back China from Tibet.
နေ့စဉ်မတ်လ10ရက်နေ့မှာတရုတ်အစိုးရကိုဆန့်ကျင်တော်လှန်ခဲ့တဲ့အထိမ်းအမှတ်ပြုလုပ်ပါတယ်။တရုတ်အစိုးရတိဘက်ကနေတရုတ်ကိုပြန်သွားဖို့ဆန့်ကျင်ကြတာပါ။တိဘက်ဟာလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရပါမယ်
။အဲ့ဒီနေ့ကဆန္ဒပြပွဲမှာဆန္ဒပြသူတချို့ကိုအိန္ဒိယရဲတွေကဖမ်းဆီးခဲ့ပါတယ
်။
အိန္ဒိယဟာတိဘက်တွေကိုခေလုံခွင့်ပေးထားပေမဲ့လည်းအိန္ဒိယမြေပေါ်ကနေတရုတ်အစိုးရကိုဆန့်ကျင်တော်လှန်တာကိုပေါ်ပေါ်ထင်ထင်ခွင့်ပြုတာမျိုးတော့ဖြစ်လို့ဟန်မရှိပါဘူး။ဒလိုင်းလားမားကိုလက်ခံထားပေမဲ့အိန္ဒိယမြေပေါ်မှာနိုင်ငံရေးလှုပ်ရှားခွင့်ပြုမထားပါဘူး။တိဘက်တွေကိုခေလုံခွင့်ပေးထားတဲ့အပေါ်တရုတ်အစိုးရကတော့သဘောကျပုံမရပါဘူး။1952ခုနှစ်တိဘက်ကိုတရုတ်တပ်တွေဝင်ရောက်သိမ်းပိုက်ပြီးကြတဲ့ကစလို့တရုတ်နဲ့အိန္ဒိယအကြားနယ်စပ်ပြဿနာတွေစတင်ပေါ်ပေါက်လာခဲ့ပါတယ်။နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်1962ခုနှစ်မှာတရုတ်နဲ့အိန္ဒိယစစ်ဖြစ်ခဲ့ပါတယ်။အိန္ဒိယဘက်ကစစ်သား 8,000 လောက်ဆုံးရှုံးပြီးအရေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျန်ရှောင်ဂင်ကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယနယ်စပ်ကအရုဏာချေပရာဒိရှ်ပြည်နယ်ကိုအတိအမှတ်မပြုဘူးလို့ပြောဆိုခဲ့ပါတယ်။တရုတ်ကတော့ဒီနယ်မြေကိုဇန်နန်းလို့ခေါ်ပါတယ်။
藏南地区是中国的固有领土，中方从不承认，并坚决反对印方非法设立。
藏南地区哈，只有古巴版人民批发的。阿鲁纳查布拉德斯比那个白龙江嘛，对面么丢给包。印尼啊，这亚木人怎么查了吧？只有个大哥三件干过包的。
阿鲁纳查布拉德斯比那个唐古啊，十三块那块呢嘛，比那的苦一片，印尼啊，所以个怎么开包的？今年米哈，棉麻那个呢来提升的包的。2020ခုနှစ်ကတရုတ်နဲ့အိန္ဒိယအကြားတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးအိန္ဒိယစစ်သား20လောက်သေဆုံးခဲ့ပါတယ်။တရုတ်ဘက်ကတော့4ဦးသေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ထဲတုန်းကတော့အိန္ဒိယကတရုတ်နဲ့အငြင်းပွားနေတဲ့နယ်စပ်ကို နောက်ထပ်စစ်အင်အား1000ထပ်မံဖြည့်တင်းမယ်လို့ကြေညာခဲ့ပါတယ်အခုလိုအချိန်မှာပဲအနောက်နိုင်ငံတွေနဲ့တင်းမာမှုတွေရှိနေတဲ့တရုတ်ရုရှားနဲ့အီရန်တို့ပူးတွဲပြီးမတ်လ12ရက်နေ့မှာစတင်ပြီးအီရန်အနီးအိုမန်ပင်လယ်ကွေ့ထဲမှာပူးတွဲစီရေးလေ့ကျင့်ပါတယ
် Security Bond
2024လို့အမည်ပေးထားတဲ့ဒီပူးတွဲစီရေးလေ့ကျင့်မှုဟာသုံးနိုင်ငံအကြားရေတပ်ပူးပေါင်းဆောင်ရွက်မှုတိုးမြင့်လိုက်တာဖြစ်ပြီးပင်လယ်ပြင်လုံခြုံရေးဆိုင်ရာကိစ္စတွေအတွက်အဓိကရည်ရွယ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။တပြိုင်တည်းထဲမှာပဲတောင်ကိုရီးယားနိုင်ငံမှာတောင်ကိုရီးယားတပ်နဲ့အမေရိကန်တပ်တို့ပူးတွဲပြီးမတ်လ14ရက်နေ့15ရက်နေ့တွေမှာပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။မတ်လ14ရက်နေ့မှာကြီးတပ်ပူးတွဲစီရေးလေ့ကျင့်ခဲ့ပြီးကြီးအစ်စ်တွေအသုံးပြုခဲ့ပါတယ်
။ဖူလျွန်을통해적을압도하는연합전투세능력을
ရန်သူကိုတိုက်ခိုက်ချင်းမုန်းနိုင်မဲ့ပေါင်းစပ်တိုက်ပွဲပုံစံကိုလေ့ကျင့်ခဲ့ပါတယ်။တောင်ကိုရီးယားတပ်နဲ့အမေရိကန်တပ်ပူးတွဲတိုက်ပွဲဝင်ရင်ရန်သူအပေါ်အောင်ပွဲရနိုင်မယ်လို့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကယုံကြည်ပါတယ်လို့လေ့ကျင့်ရင်းမှာပါဝင်ခဲ့တဲ့ဒုတိယဗိုလ်မှူးကြီးချိုစွန်ဂျေကပြောဆိုသွားတာပါ။ Freedom Shield လို့အမည်ပေးထားတဲ့ဒီပုံမှန်စီးရေးလေ့ကျင့်မှုကို March 4 ရက်နေ့ကတည်းကစတင်ခဲ့ပါတယ်။15ရက်နေ့တောက်ကြနေမှာတော့လေတပ်ပူးတွဲစီရေးလေ့ကျင့်ပါတယ်ဒီဆယ်စုနှစ်တွေအတွင်းအာရှတိုက်မှာကမ္ဘာအင်အားကြီးနိုင်ငံတွေပေါ်ထွက်လာသလိုဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေလည်းအရှိန်မြင့်လာခဲ့ပါတယ်တပြိုင်နက်တည်းမှာပဲနယ်မြေအငင်းပွားမှုတွေအပါအဝင်ကမ္ဘာအင်အားကြီးအုပ်စုတွေရဲ့ပိုင်ဆိုင်မှုတွေကြောင့်အာရှဒေသတွင်းပဋိပက္ခတွေလည်းပုံမှန်ပြင်းထန်လာကာစီရေးတင်းမာမှုတွေလည်းမြင့်တက်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်
တိဘက်တော်လည်ရင်နဲ့နောက်အိန္ဒိယတရုတ်နဲ့တောင်ကိုရီးယားတို့ဒေသတွင်းပြိုင်ဆိုင်တာကိုကုစားမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားခဏပါတိုက်ပွဲတွေကြောင့်လမ်းပန်းတင်ပေါ်ရေးခက်သတိစေးကြတာပါဝင်ကိုပြောထားပါတယ်ရှမ်းမြောက်တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဖျဲသီးတွေပြက်ဈေးတွေလည်းကျကုန်ပါတယ်မြန်မာနိုင်ငံအနှံ့ငါတိုက်ပွဲတွေကြောင့်ရှမ်းတောင်ပိုင်းထက်သတိဝလံတွေတင်ပေါ်ရေးလည်းခက်ခဲနေတာပါတပတ်အတွင်းလေယာထွက်ကုန်သိနိုင်စေအတက်ကြတော့ဘလို့ရှိပါလဲ Farmer Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါ လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ လေယာဆက်ပြွေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုက်ပြွေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းတောင်ဒေသအတွက်တတိဝလံကုန်စည်တွေဝယ်လိုအောင်မရှိတာကြောင့်စံချိန်တွေဈေးကျဆင်းနေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံနေရာအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရှမ်းပြည်နယ်တောင်ပိုင်းကစိုက်ပျိုးထွက်ရှိတဲ့တတိဝလံကုန်စည်တွေကိုတခြားတိုင်းနဲ့ပြည်နယ်တွေကိုတင်ဖို့ရောင်းချဖို့ခက်ခဲနေပြီးဈေးတွေစံချိန်တွေကျဆင်းနေတယ်လို့ဒေသခံတောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်ဒေသတွင်းမတည်ငြိမ်မှုတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲရှိလာပြီးကုန်သည်တွေလာမဝယ်တော့တာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့နယ်ကတတိဝလံပွဲရုံပိုင်ရှင်ကိုအောင်မျိုးသူကပြောပါရယ်ကုန်ပစ္စည
်အလုံးနေပါအားလုံးဒီပါအောင်အကြပ်သွားနေနောက်တစ်ခါအဝဲမရှိဘူးအဝဲဘာလို့မရှိလဲဆိုရင်ဟိုလမ်းကြောင်းအားလုံးကတိုက်ပွဲလေးတွေကဖြစ်နေတော့သွားပြရတာတွေအခုရှမ်းတောင်မှာဖြစ်နေတယ်ဆိုတော့ကိုစိုးတော့ရင်းတော့ရှမ်းမြောက်တစ်ခုပဲဆိုတော့မန္တလေးတို့မြစ်ကြီးနားတို့နည်းနည်းပါးပါးပို့လို့ရတယ်လေအဲကွာမန္တလေးကနေဟိုအပေါ်ပိုင်းနေအထက်ပိုင်းနေဆိုရင်အဲ့ဘက်တွေကလည်းပို့လို့မရအောင်အဲ့လိုမျိုးတဲ့ဝယ်လိုအားတွေနည်းကုန်တယ်နော်နောက်ဒါအဲ့တော့ဒီဘက်ကရှမ်းတောင်ဘက်ကကုန်မှန်သမျှကတော်တော်များများကရောင်းဝယ်အေးနေကြပါဒါပေမဲ့ဒီနေ့ကတော့အဆိုးဆုံးပေါ့အဲ့ဒီကုန်သိန်းလေးတွေကတော့အဆိုးဆုံးပေါ့အဲခရမ်းကျင်နံပါတ်1ကကော်ဗီနံပါတ်3ကပန်းပွင့်နံပါတ်4ကမုံညင်းအဲ့ဒီပစ္စည်းလေးတွေကတော့စစောဝါကိုဝယ်တဲ့လူမရှိဝယ်တဲ့လူမရှိဆိုမဲ့သူကအကြိုက်လေကုံကြောက်လို့ထားတာလို့မရဘူး။အဲသူရဲ့နဲ့သူရောက်ရင်ခေါက်ရမယ်ချေရရင်ခေါက်ရတာဆိုတော့ခုတ်ပြီးတော့ဝယ်မဲ့သူမရှိရင်တော့လေကွာကြီးကြာသွားရသွားစိတ်လာစိတ်ကုံသာဖတ်တင်သွားတယ်ပေါ့နော်။အဲ့တော့ချွတ်ချော့လည်းခင်းညင်းကြီးပဲဆိုမပူဒီတိုင်းပဲထားရလိုက်တော့တာ
။လက်ရှိကာလဟာရှမ်းပြည်နယ်အပြင်တခြားဒေသတချို့မှာလည်းကုံစိမ့်နဲ့တတိဝလံထွက်ရှိနေတာဖြစ်တဲ့အတွက်ရောင်းလိုအားထက်ဝယ်လိုအားနည်းပါးနေတာဖြစ်ပါတယ်။ခင်းညင်းကြီးဂေါ်ဘီတို့ပန်းဂေါ်ဘီနဲ့မုံညင်းလိုမျိုးအသီးအရွက်တွေကကုန်ကြောက်လို့ကြကြအထားမခံတဲ့အတွက်ပျက်စီးဆုံးရှုံးတာတွေပိုဖြစ်နေပြီးစိုက်ပျိုးထားတဲ့တောင်သူတွေအနေနဲ့ တရေကကိုစိုက်ပျိုးစရိတ်တိတ်ဆဲချီပြီးအရှုံးပေါ်နေတယ်လို့ဆိုကြပါတယ်
ကျေးဇူးလမ်းကြောင်းတွေကဖြမ်းမြောက်ကသွားသွားရှမ်းတောင်ကသွားသွားဟိုမြဝရီကသွားသွားဘလို့မှစင်မကြည့်စိတ်မဖြစ်နေဘူးအဲကြောင့်ပြောင်းရလဲဆူဆူဝါချပါဘူးရှောင်းကျင်တဲ့လူကတော့ဟိုကျွန်တော်ရှမ်းတောင်မှာဆိုတော့တပုံကြီးပဲအရင်နဲ့ကြောင်စစ်ဖြစ်လာတယ်ဆိုရင်ကျတော့ကိုကိုတော်ပြာကြသွားရင်မရောက်လိုက်ရင်ပါကောင်းမှာကိုတော်မှရင်းနဲ့ကြောင်ဆိုမတင်နိုင်ဘူးလေအဲတော့များသောဖြင့်တောင်သူလူတို့ဟာသူတို့မှရှိတဲ့သိမ့်မိသားသိနေတယ်ဆိုရောင်းကျင်များအဲ့တော့အဲ့လိုမျိုးတိုက်ပွဲပေါ်ဆောင်လာလို့ဖြစ်ခဲ့တည်းရှိတော့အကုန်ထားပြရတော့ဟိုအဲ့ကျင်ကြတော့စစ်မဖြစ်တော့အဲ့တော့မဟုတ်ခုကလေးကတို့တွေကရောင်းကျင်တဲ့လူများတယ်အဲ့တော့ပစ္စည်းကအဝင်များတယ်ဒါပေမဲ့ဝယ်မဲ့သူကမရှိဘူးဝယ်မဲ့သူကမရှိတော့ဈေးတွေထိုးချ
အရင်ကကုံစိမ့်သီးနှံစိုက်ပြိုးရမှာအရင်ဒီကုံကြစိမ့်ကတရေကကို75သိန်းကျော်သာရှိခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း73သိန်းအပါအဝင်မြေဩဇာမျိုးစေ့နဲ့စိုက်ပြိုးရေးတင်းအားစုဈေးနှုန်းတွေမြင့်တက်လာတဲ့အတွက်တရေကကို79သိန်းကနေ10သိန်းလောက်ထိကုံကြခဲ့တယ်လို့တောင်သူတွေကဆိုပါတယ်လက်တလောမှာတော့ရှမ်းပြည်နယ်တောင်ပိုင်းမှာခရမ်းကျင်သီးအပါအဝင်ကုံစိမ့်သီးနှံတချို့ကရောင်းရတဲ့ဈေးနဲ့အလုတ်သမားကတည်ယူပို့ဆောင်ရေးဈေးနဲ့ရှင်တွက်ချေမကြိုက်တာကြောင့်အတိခုဆွတ်တာတွေကိုရနာပြီးအခင်းလိုက်ဆွန့်ပြစ်မှုတွေပြုလုပ်နေကြပါတယ်စစ်တကအာနာမသိငင်ကတတိဝလံစိုက်ပျိုးတဲ့တောင်သူတွေအနေနဲ့တရေကကိုအကျိုးမြတ်73သိန်းကနေ72သိန်းလောက်အထိရရှိခဲ့ကြပါမယ်လက်ရှိမှာခရမ်းကျင်သည့်တပိတ်သာ100ချက်ဂေါ်ဘီပန်းဂေါ်ဘီတုတ်တထုတ်100ချက်ဘုံချင်းရတပိတ်သာ300ချက်ဈေးနဲ့တောင်ဝယ်ယူသူမရှိဘူးလို့ဆိုကြပါတယ်တောင်သူတွေအနေနဲ့ရင်းနှောင်ပြန်မရအောင်ရှုံးပေါ်နေတဲ့အတွက်လာမဲ့စိုက်ပျိုးရာသီမှာစိုက်ပျိုးရေးလောက်ကိုင်းသူအရေအတွက်ဟာအစမတန်ရော့ကျသွားနိုင်တယ်လို့ကျွမ်းကျင်သူတွေနဲ့ကုန်တယ်တွေကသုံးသပ်ထားကြပါတယ
်လမ်းပန်းဆက်သွယ်ရေးခေခေရီကြောင့်ဖီးယားတွေပျက်စီးပြီးဇင်းနှောင်းတွေပါကျဆင်းနေပါတယ်တရုတ်နိုင်ငံကိုဖီးယားတင်ပို့ရမှာလမ်းပန်းဆက်သွယ်ရေးခေခေနောက်နေမှုတွေကြောင့်ဖီးယားတီအရေသွေးကျဆင်းသွားပြီးဈေးနှိမ်ခံနေရတယ်လို့ဖီးယားဆိုင်တောင်သူတွေနဲ့ကုန်တယ်တွေကပြောပါတယ်ရှမ်းပြည်နယ်မြပိုင်ကတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမူဆယ်105မိုင်ပါဝင်တရုတ်မြန်မာအဓိကကုန်သွယ်ရေးစခန်းတွေအလုံးကိုပိတ်လိုက်ရချိန်မှာရှမ်းပြည်နယ်အရှင်ပိုင်းမိုင်လားတောင်လုံးနဲ့ဗမော်လွင်ချင်းလမ်းကြောင်းတို့ကနေတင်ပို့နေရဖြစ်ပြီးအများဆုံး15ရက်ခန့်ထိကြာမြင့်တယ်လို့ဆိုပါရယ်အခုရပိုင်းကချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဗမော်လွင်ချင်းလမ်းဘက်မှာဖြဲကားရချီပိတ်မိနေပြီးအသီးပုတ်သူပျက်စီးတာတွေလည်းရှိနေတယ်လို့မူဆယ်105မိုင်ခွန်ယူတတီပွင့်ရုံကထုတ်ပြန်ထားပါတယ်လက်ရှိလွယ်ကျဲဘက်မှာရွှေပြုတ်လုံးကြီးက 1kg ကိုတရုတ်ယွမ်ငွေ9ယွမ်ဝန်းကျင်ပေါက်ဈေးရှိနေပြီးရွှေပြုတ်လုံးသေး 1kg ကတော့2ဒသမ5ယွမ်လောက်ပေါက်ဈေးရှိနေပါတယ်ထဲဝံဖြဲကတော့ 1kg ကို2ဒသမ5ယွမ်ကနေ3ဒသမ2ယွမ်ဝန်းကျင်ပေါက်ဈေးရှိနေပြီး855ဖြဲကတော့အလုံး100ကနေ900ပါကားစစည်းကိုတရုတ်ယွမ်ငွေ5000ဝန်းကျင်ထိပေါက်ဈေးရှိနေပါတယ်ရန်ကုန်ဈေးကွက်မှာတော့ဖြဲသီးတစ်လုံးကို13000ကျပ်အထက်မှာပေါက်ဈေးရှိနေတယ်လို့ကုန်သည်တွေကပြောဆိုထားပါဗ
ျ။ဂျင်းတက်တပိတ်သားကို9000ကျပ်ဝန်းကျင်ထိအမြင့်ဈေးရရှိနေပါတယ်။မြမဂျင်းတက်ပြပတင်ပို့မှုအားကောင်းလာတာကြောင့်လက်ကားဈေးကွက်မှာတပိတ်သားကို9000ကျပ်ဝန်းကျင်ပေါက်ဈေးအထိရရှိလာတယ်လို့ကုန်သည်တွေကပြောပါဗျ။ရှမ်းပြည်နယ်အောင်မန်းဈေးကွက်မှာဂျင်းအခက်ကြီးမြင်းနီတန့်တပိတ်သားကို4800ကျပ်အကြီးအသေးရောကတပိတ်သားကို4500ကျပ်ထိပေါက်ဈေးရှိနေပြီးအရင်ကတည်းကတပိတ်သားကို1000ကနေ1100ကျပ်လောက်ထိဈေးမြင့်တက်လာတာဖြစ်ပါတယ်။မြမဂျင်းတက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကအဓိကဝယ်ယူနေတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကနဇက်ကုံသွေးစခန်းတွေရနာထားရတဲ့အတွက်ရန်ကုန်စိုက်ကန်းကနေပင်လယ်ရေကြောင်းကိုအသုံးပြုပြီးတင်ပို့နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဈေးကောင်းပေးပြီးတန်ချိန်အများပြားဝယ်ယူလာတာကြောင့်ပြည်တွင်းမှာလည်းဂျင်းတက်အစိုးဈေးကမြင့်တက်လာတာဖြစ်တယ်လို့အောင်ပန်းမြို့နယ်ကတိနံပွဲရုံပိုင်ရှင်တဦးကသုံးသပ်ထားပါတယ
်အခုဆက်ပြီးမတ်လ5ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာဉ်ဖြတ်ကုန်ဒီနယ်ဈေးတွေကိုပြောပြပေးချင်ပါတယ်အိန္ဒိယပို့ကုန်ပဲတွေဖြစ်တဲ့မတ်ပင်နဲ့ပဲစင်ကုန်ဈေးတွေကတော့ပြန်ကျဆင်းလာပါတယ်ရန်ကုန်ပြည်တော်ဈေးကွက်မှာပိခရမလရှိရနေကမက်ပဲ FAGRC တတင်ကို36,500ကျပ်ပေါက်ဈေးရှိခဲ့ပြီးမလ23ရက်နေ့မှာတော့29,900ကျပ်ကိုပြန်ကျဆင်းသွားပါတယ်ဈေးကွက်ထဲကိုမက်ပဲအစ်စ်ဝင်ရောက်မှုမရှိပေမဲ့လက်တင်ပဲတွေကတော့အယောင်းဝယ်တွက်နေတာကိုတွေ့ရပါတယ် အိန္ဒိယနိုင်ငံကမက်ပေကိုဘရာဇီးနိုင်ငံကနေတင်သွင်းပြီးပြင်တွင်းလိုအချက်ကိုဖြည့်ဆည်းဖို့လှုံ့ဆော်နေတယ်လို့သတင်းတွေထပ်ပေါ်နေရကြောင်းမြန်မာပြင်တွင်းမက်ပေဈေးကွက်ကစောင့်ကြည့်ရမယ့်အနေအထားဖြစ်နေတယ်လို့ကုန်သည်တွေကသုံးသပ်ထားပါတယ
်။ပဲစင်းကုန်ဈေးတွေလည်းပြန်ကျဆင်းနေပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့မတ်လ၈ရက်နေ့ကပဲစင်းကုန်ရက်အာစီတဒံကို39,500ကျပ်ဈေးရှိခဲ့ပေမဲ့မတ်လ13ရက်နေ့မှာတော့တဒံကို38,250ကျပ်ထိပြန်ရောက်ရှိလာပြီးတပတ်အတွင်းတဒံကို13,000ကျပ်ဝန်းကျင်ကိုပြန်ကျဆင်းသွားပါတယ်။ပဲစင်းကုန်ကတော့ဈေးကွက်ထဲအစ်စ်ဝင်ရောက်မှုရှိပြီးဝင်တလောက်အယောင်းဝယ်တွက်နေတယ်လို့ကုန်သည်တွေကပြောပါတယ
်။ကလဘဲကတော့အဝင်ရှိတလောက်အယောင်းဝယ်တွက်ပြီးဈေးသိမ့်ရိုက်ပြနေပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာမက်လ13ရက်နေ့ပေါင်ဈေးတွေအရကလဘဲ V2 အစ်စ်က 58.15 ပိတ်တောင်းတဲ့အေကို 25,200 ကျပ်ဖြစ်ပြီးကလဘဲ V7 က 25,400 နဲ့ကလဘဲ night to night အစ်စ်ကတအိကို 24,800 ကျပ်အတီးတီးပေါက်ဈေးရှိခဲ့ပါတယ်။မရှလာ7ရင်းနေကအယောင်းဝယ်ဖြစ်ပေါ်ခဲ့တဲ့ဇီနိုရီနဲ့ရှင်ရင်တရက်အတွင်းတအိကိုငွေကျပ် 5,000 ကနေ 6,000 ကျပ်ကြားမြင့်တလာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇီနိုရီကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။တိုက်ပွဲတွေကြောင့်တင်ပေါ်ရိတ်ခတ်ပြီးသတိစေးကြတာပါဝင်ကို The Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရရာသီနဲ့အနာဂတ်စီစဉ်ပါဒီနေ့တဲ့ကမ္ဘာအပူချိန်ပိုပြင်းလာနိုင်တာကိုပြောထားပါတယ်။ဥရောပဥတုရာသီဖွဲ့ Copernicus အစိုးရကမ္ဘာအပူချိန်နှစ်စဉ်ပိုမြင့်လာခြင်းဒီနေ့ February လာတဲ့သမုဒ္ဒရာရေအပူချိန်ပါစံချိန်တင်တက်လာနေပါတယ်။ Equator နား Pacific သမုဒ္ဒရာရဲ့အပူချိန်ဆက်မြင့်နေလို့တောင်အာရှနိုင်ငံတွေမှာဒီနေ့အပူချိန်တွေပိုပြင်းထန်လာနိုင်တယ်လို့သုတေသီတွေကဆိုပါတယ်။နောက်လောင်ကြကြပေးပါအောင်ခင်ဗျာ။
ကုန်းလေကြီးနဲ့သတ္တဝါမျိုးစိတ်တွေမပြောင်းပြအောင်ထိမ့်သိမ့်နိုင်ရေးစူးစမ်းနေကြတဲ့သိပ္ပံပညာရှင်တွေကတော့ Copernicus အစဉ်ခန်းစားကအောင်းအောင်စရာတော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်ထဲပေါ်ပေါက်လာတဲ့ El Niño အပူလိုင်းဟာ Pacific သမုဒ္ဒရာထဲမှာအာနယ်လာနေပြီဆိုပေမဲ့ရေပုံရာအဖြစ်တော့အနဝါလေတုရဲ့အပူချိန်ကပုံမှန်ထက်မြင့်မားနေသေးတယ်လို့ယာတိဥဒုသိပ္ပံပညာရှင်တွေကပြောပါတယ် February လအတွင်းသမုဒ္ဒရာအပူချိန်ဟာ 27.36 degree Celsius ကိုရောက်လာပါတယ်ကုန်းမြင့်ပေါ်ကလေတူအပူချိန်ကလည်း February လမှာစံချိန်တင်မြင့်တက်လာတယ်လို့ Copernicus အစဉ်ခါသာမှာဖော်ပြထားတာပါ Reading စက္ကသိုလ်ကအမျိုးသားလေတူသိပ္ပံပညာဌာနပါမောက်ခဒေါက်တာကာရှေဒီရာကအခုလိုပြောပါတယ
် You know we are having just a series of months since June
2023 March လကနေ 2024 February လကြားမှာစံချိန်တင်မြင့်တက်ခဲ့တဲ့အပူချိန်ထက်တောင်အခုပိုပြီးပူပြင်းလာပါတယ်ကမ္ဘာတစ်ဝန်းလုံးမှာလည်းအပူဆုံးအဖြစ်စံချိန်တင်ခဲ့ပါတယ်ဒါကဖန်လုံရင်တငွေပို့ပြီးတော့သိသီးလာတာနဲ့အယ်နီညိုအပူလှမ်းရဲ့အရှင်ကနည်းနည်းတော့ပါပါတယ်ဒါပေမဲ့အယ်နီညိုတစ်ခုတည်းကြောက်တော့မဟုတ်ပါဘူးဒါကြောင့်2024ခုနှစ်နောက်ပိုင်းလောက်မှာအယ်နီညိုရဲ့သက်ရောက်မှုကရော့ကျသွားပါလိမ့်မယ်ဒါကပုံမှန်ဖြစ်တတ်ပါတယ်ဒါပေမဲ့ရာသီဥတုတိတိသသာနောက်ပိုင်းအေးလာမလားဆိုတာကတော့စိတ်ဝင်စားစရာပါ
ပစိဖိတ်သမုဒ္ဒရာတစ်ခုထဲတယ်မှာပဲအိန္ဒိယနဲ့အတ္တန်တိတ်သမုဒ္ဒရာတွေကလည်းပူနွေးလာနေတဲ့အတွက်ဇီဝကေယစနစ်တွေရေရှည်မှာအကြီးအကျယ်ထိခိုက်နိုင်ခြင်းရှိတယ်လို့အစိုးရခန်းစားမှဖော်ပြထားပါတယ်ကာဗွန်ဒိုင်အောက်ဆိုက်တန်ငွေ့နဲ့အပူချိန်ကိုစုပ်ယူနေတဲ့သမုဒ္ဒရာကြီးဟာလူသားတွေရှူဆိုင်နေတဲ့အောက်ဆီဂျင်ဓာတ်90ရာခိုင်နှုန်းကိုပါထုတ်လို့နေတာပါဘီလီယံနဲ့ချီတဲ့လူတွေရဲ့လူနေမှုဘဝအတွက်မိခိုးနေရတဲ့သမုဒ္ဒရာကြီး3000ထက်ကနေရာတချို့မှာတော့2024ခုနှစ်ဖေဖော်ဝါရီလအတွင်းစံချိန်တင်အပူချိန်မြင့်တက်လာတယ်လို့ Copernicus အစိုးရခန်းစားမှဖော်ပြထားတာပါ
You know because we are having El Niño in the Pacific
Pacific ဒေသမှာ El Niño ရှိနေလို့ Pacific အပူပိုင်းဒေသဘက်မှာခံမှန်းထားသလိုပဲတကယ်ကိုပူခဲ့တာပါတချိန်တည်းမှာပဲ Atlantic သမုဒ္ဒရာနဲ့အိန္ဒိယသမုဒ္ဒရာဘက်မှာလည်းပြင်းထန်တဲ့အပူဓာတ်နဲ့ကြုံနေရပါတယ်ကမ္ဘာသမုဒ္ဒရာကြီး3သင်းဖြစ်တဲ့ Pacific သမုဒ္ဒရာ Atlanticအိန္ဒိယသမုဒ္ဒရာတွေကတချို့ပင်လယ်ရေမျက်နှာပြင်တွေမှာလည်းအပူချိန်တွေအရှိန်နဲ့မြင့်တက်လာနေပါတယ်။အာတိတ်သမုဒ္ဒရာတွေမှာတော့2024ဖေဖော်ဝါရီလမှာပဲအတော့ကိုပူနေပါပြီ
။ခုလိုအနေအထားတွေကြောင့်တောင်အာရှတိုက်နိုင်ငံတွေမှာလည်းပူပြင်းလာတဲ့နွေရာသီကာလနဲ့ကြုံရနိုင်ပြီးထိခိုက်ပျက်စီးမှုများလာတဲ့ရာသီဥတုရေရာအရေးပေါ်အခြေအနေမျိုးရင်ဆိုင်ရနိုင်ခြင်းရှိနေပြီလို့သူကပြောပါတယ
်။ So these countries that are infamous for scorching
ဒါကြောင့်ပူပြင်းတဲ့အပူချိန်နဲ့အပူလိုင်းတွေကြုံတွေ့နေရတဲ့နိုင်ငံတွေဟာလည်း ဥပမာအိန္ဒိယဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့တခြားတောင်အာရှနိုင်ငံတွေဖြစ်တာကြောင့်အခုလဲပူပင်လာတဲ့နေရာတွေနဲ့ကြုံရနိုင်တဲ့အခြေအနေအောက်မှာရှိနေပါတယ
်အပူချိန်မြင့်တက်မှုနဲ့ကြုံရလဲရှိတဲ့ဥရောပတိုက်ဖက်ကဒေသတွေမှာလဲပုံမို့ပူပင်လာနိုင်ခြင်းရှိနေတာကြောင့်လူမှုဘဝပုံမို့ခက်ခဲမဲ့ပုံရှိနေတယ်လို့လည်းသုံးသပ်ပါတယ်ခုလိုအစင်ခါစားထွက်လာချိန်မှာပဲအမေရိကန်အခြေဆိုင်ပုလိစာစန္ဒာသူပြေသနာအဖွဲ့ကပင်လယ်သမုဒ္ဒရာဆိုင်ရာဒေတာတွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်အောင်လို့မတ်လ10ရက်နေ့ကအွန်လိုင်းညီလာခံကျင်းပပြီးတော့ရှင်းလင်းတင်ပြခဲ့တာပါ။ကဘာမိုးလေဝသနဲ့ရာသီအပြောင်းလဲမှာအဓိကအခန်းကဏ္ဍမှာရှိနေတဲ့ပင်လယ်သမုဒ္ဒရာရေယာမရောဥဒုရာသီပြောင်းလဲမှုဆိုင်ရာမူဝါဒတွေကိုပါတာဝန်ရှိသူတွေဘက်ကမမှန်ကန်ကန်ချမှတ်နိုင်ဖို့ပြည်သူတွေကလည်းရှုတ်ထွေးလာတဲ့ပင်လယ်သမုဒ္ဒရာဇီဝကေယစနစ်အကြောင်းပုံမနားလည်သဘောပေါက်စေဖို့နဲ့သတင်းသမားတွေအနေနဲ့လဲမှန်ကန်သိကြတဲ့ data အချက်အလက်တွေနဲ့သတင်းတွေတင်ဆက်နိုင်အောင်သိပ္ပံဆိုင်ရာအဖွဲ့တချို့ကအခုလိုအားထုတ်ဆောင်ရွက်နေကြတာပါ။ဥဒုရာသီပြောင်းလဲမှုနဲ့လူကျန်းမာရေးအပေါ်သက်ရောက်မှုတွေကိုသုတေသနပြုနေကြတဲ့ Echo Center ညွှန်ကြားရေးမှူးလက်ဖြင့် Harvard တက္ကသိုလ်ရာသီဥဒုနဲ့ကျန်းမာရေးဆိုင်ရာသိပ္ပံဌာနတွဲဖက်ပါမောက္ခ Alexandra Moore ကလည်းသမုဒ္ဒရာဥဒုရာသီနဲ့လူကျန်းမာရေးဆက်ဆက်ပတ်သက်မှုအကြောင်း data တွေကောက်ယူထုတ်ပြန်ပေးနေပါတယ
်။ So these are some of the products that we can provide, you know, maps of all oil spills.
ပင်လယ်သမုဒ္ဒရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုအချိန်နဲ့တပြေးညီရနိုင်အောင်ကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဘယ်နေရာမှာရေနံတွေယိုဖိတ်တယ်လဲ။ဓာတုပစ္စည်းတွေယိုဖိတ်တာကိုပါမြေပုံတွေနဲ့ပြုစုတင်ပြထားပါတယ်။ပင်လယ်သမုဒ္ဒရာကိုထိခိုက်စေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအလွယ်တကူရယူနိုင်အောင်ဆောင်ရွက်ထားပါတယ်။ပင်လယ်သမုဒ္ဒရာနဲ့ဆိုင်တဲ့အချက်အလက်တွေလူကျမ်းမာရေးနဲ့ပတ်သက်တဲ့အချက်အလက်တွေလည်းရယူနိုင်ပါတယ်။နောက်ပြီး NOAA ကပြုစုထားတဲ့လွန်ခဲ့တဲ့နှစ်ပေါင်းတရာကသမုဒ္ဒရာရေတူးရဲ့အပူချိန်ကိုလည်းရယူနိုင်ပါတယ်
။သင်္ဘောတွေ၊ကုန်စည်တွေ၊သမုဒ္ဒရာရေစီးကြောင်းတွေသာမကစီဝါမျိုးစုံမျိုးကွဲနဲ့ပင်လယ်ရေဆန်းငံတဲ့ပမာဏလေထုညဉ့်ညမ်းမှုအဆင့်စတာတွေကိုတက္ကသိုလ်တွေကရောသုတေသနအဖွဲ့တွေကသိပ္ပံနေကြစုဆောင်းကောက်ယူပြီးတော့အချိန်နဲ့တပြေးညီထုတ်ပြန်ပေးနေတာပါ။အဲ့ဒီလိုသမုဒ္ဒရာဒေတာတွေကိုအသုံးပြုခြင်းအပြင်သမုဒ္ဒရာနဲ့ဆိုင်တဲ့ပြဿနာတွေမှာတိကျမှုတာဝန်ခံမှုကြိုတင်ခံမှန်းတွက်ဆမှုတွေအတွေ့ပို့ပြီးတော့လွယ်ကူလာစေမယ်လို့လည်းယူဆကြပါတယ်။ပြီးခဲ့တဲ့12လအတွင်းကမ္ဘာဖြန်းမြအပူချိန်ဟာ 1.56 ဒီဂရီစင်နီဂရိတ်ထိတက်လာခဲ့တဲ့အတွက်ပါရီသဘောတူညီမှုပါဆက်မှုခေဥကာလအပူချိန်ထက် 1.5 ဒီဂရီကျော်မသွားရေးဆိုတဲ့ကန့်သတ်ချက်ကိုကျော်လွန်သွားပြီလို့ကော်ပါနီကပ်စ်အစီအစဉ်ခါစာမှာဆိုထားပါတယ်။ကျမနှလုံးလာပ
ါဒီနေ့ကမ္ဘာအပူချိန်ပိုပြင်းလာနိုင်တာကိုနှလုံးပြောပြခဲ့တာပါအခုတော့သတင်းတွေကသုတပါလူသုံးများနေတဲ့ TikTok လူမှုကွန်ရက်ကိုပြောထားပါတယ်ဗီဒီယိုတိုလေးတွေတင်တဲ့ TikTok ဟာကမ္ဘာမှာလူသုံးများဆုံးလူမှုကွန်ရက် application တစ်ခုဖြစ်ပါတယ်ဘယ်နိုင်ငံတွေမှာအများဆုံးနဲ့မြန်မာနိုင်ငံမှာရောဘယ်လောက်သုံးနေပါလဲမညညလင်းပြောပြပေးပါဦးခင်ဗျာ
ဒီကနေ့ကမ္ဘာမှာလူတွေအသုံးအများဆုံး application တွေထဲမှာ TikTok ဆိုတဲ့ application လည်းပါပါတယ်။အခုဆိုရင် TikTok က social လူမှုကွန်ရက် application တွေဖြစ်တဲ့ Facebook, YouTube, WhatsApp, Instagram application တွေပြီးရင်အသုံးပြုသူပေါင်းတန်း 1,300 ကျော်နဲ့အဆင့်9နေရာမှာရှိနေတာပါ။social media လူမှုကွန်ရက်တွေကိုအရွယ်ရောက်ပြီးတဲ့လူသားတိုင်းအသုံးပြုလာတဲ့အချိန်ဖျော်ပြမှုဟာတာထိတ်လန့်စရာထူးဆန်းတဲ့အဖြစ်ပြဲစတဲ့အပန်းဖြေစရာဗဟုသုတရစရာသိမှတ်စရာဂဏမျိုးစုံဗီဒီယိုဖိုင်အတိုလေးတွေတင်လို့ရကြည့်လို့ရတဲ့ TikTok application ကကလေးသူငယ်တွေအပါအဝင်လူတွေရဲ့ဆွေးဆောင်မှုတွေကိုတနေ့တဲ့တနေ့ရရှိနေတာပါဒါကြောင့်2024ခုနှစ်ဖေဖော်ဝါရီလထဲမှာတင်ခတ်မှန်းချီအကျဉ်းရေးတန်း 4,900 ကျော် TikTok မှာ download လုပ်ကြရတယ်လို့လေ့လာမှုတွေမှာရေးသားထားပါတယ် TikTok ရဲ့မူရင်းစင်မြစ်ကတော့ ByteDance လို့ခေါ်တဲ့တရုတ်ပိုင်းနည်းပညာကုမ္ပဏီတစ်ခုက2016ခုနှစ်မှာ Douyin လို့ခေါ်တဲ့လူအများသုံး social media application တစ်ခုကိုပြုလုပ်ခဲ့ပြီးအဲ့ဒီကနေတရုတ်ပြည်ပြည်ပနိုင်ငံတကာမှာသုံးနိုင်မဲ့ TikTok ဆိုတဲ့နာမည်နဲ့2019ခုနှစ်ထဲမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ဒါကြောင့် TikTok ရဲ့နိုင်ငံတကာရုံးချုပ်တွေကို American ပြည်ထောင်စု Los Angeles နဲ့အာရှမှာတော့ Singapore နိုင်ငံတွေမှာတွေ့နိုင်ပါတယ်။ဒါအပြင်နယူးယောက်လန်ဒန်ဒပ်လင်ပ Piente, Bali, Dubai, Jakarta, Seoul ne, Tokyo myo re ma le yongwe ri ko tha shi tha da ba. 2020 ခုနှစ်တုန်းကအိန္ဒိယနိုင်ငံတစ်ခုတည်းကပဲ TikTok ကို download လုပ်တဲ့အချိန်ရေးတန်း600ကျော်ရှိခဲ့ပါတယ်။အိန္ဒိယအစိုးရဟာတရုတ်ပိုင် TikTok အသုံးပြုတာဟာနိုင်ငံနဲ့နိုင်ငံသားတွေရဲ့လုံခြုံမှုအတွေ့စိုးရိမ်စရာရှိတဲ့ဆိုပြီး2020ခုနှစ်ထဲမှာအသုံးပြုမှုခေတ္တပိတ်ပင်ခဲ့ပါတယ်။2021ဇန်နဝါရီလမှာတော့ TikTok အသုံးပြုမှုကိုအိန္ဒိယမှာလုံးဝပိတ်ပင်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလည်းလူငယ်တွေအတွက်လမ်းမကိုရောက်နိုင်တယ်ဆိုပြီးတာလီဘန်ခေါင်းဆောင်တွေက2022ခုနှစ်မှာ TikTok အသုံးပြုခွင့်ကိုပိတ်ပင်လိုက်ပါတယ်။ဒါ့အပြင်ဩစတြေးလျ၊ Estonia, UK, ပြင်သစ်၊ Netherlands, Norway, Belgium, Denmark, Canada နဲ့ New Zealand နိုင်ငံတွေမှာလည်းအစိုးရသုံးကွန်ပျူတာတွေ၊ဖုန်းတွေစတဲ့ TikTok သုံးလို့ရတဲ့ပစ္စည်းတွေမှာအသုံးမပြုကြဘူးနဲ့အစိုးရဝန်ထမ်းတွေပါ TikTok application မသုံးကြဘူးတားမြစ်ထားတာပါ။ဥရောပပါလီမန်ဥရောပကော်မရှင်ဥရောပကောင်စီတို့မှလည်းအဖွဲ့ဝင်တွေဝန်ထမ်းတွေအားလုံးဆိုင်ဘာလုံခြုံရေးအတွက် TikTok application မသုံးဖို့2023မတ်လထဲမှာတင်းတင်းကြပ်ကြပ်တိုက်တွန်းပြောဆိုထားပါတယ်။ American ပြည်အောင်စုကတော့အစိုးရပိုင်းကွန်ပျူတာတွေဖုန်းတွေ TikTok သုံးလို့ရတဲ့တခြားပစ္စည်းကိရိယာတွေမှသာမကတနိုင်ငံလုံးအတိုင်းအတာနဲ့ TikTok application ကိုပိတ်ပင်သွားဖို့အထက်လွှတ်တော်အောက်လွှတ်တော်တွေမှာဆွေးနွေးဆုံးဖြတ်မှုတွေပြုလုပ်နေပါတယ်။အောက်လွှတ်တော်ကတော့2024ခုနှစ်မတ်လ13ရက်နေ့ကသဘောတူလိုက်ပြီးဖြစ်ပါတယ်။First ever TikTok Southeast Asia socio-economic impact report. ဒီလိုပြည်ပမှုတွေရှိနေတဲ့ကြားကပဲကမ္ဘာအနှံ့ TikTok သုံးဆွဲမှုကလည်းတန်းရာနဲ့ချီရှိနေတာပါ။အခု2024ခုနှစ်ဇန်နဝါရီလထဲမှာရယူထားတဲ့စာရင်းအချက်အလက်တွေအရတော့ TikTok application သုံးဆွဲမှုအများဆုံးနိုင်ငံတွေက American ပြည်အောင်စု၊ Indonesia နဲ့ Brazil နိုင်ငံတွေဖြစ်ပါတယ်။American ပြည်အောင်စုကအသုံးပြုသူတန်း150ရှိပြီးအင်ဒိုနီးရှားက126တန်းနဲ့ဘရာဇီးက69တန်းရှိပါတယ်။မြန်မာနိုင်ငံကိုကြည့်မယ်ဆိုရင်တော့18နှစ်အထက်လူဦးရေ16တန်းကျော်အင်တာနက်အသုံးပြုသူပေါင်းရဲ့69ရာနှုန်းဟာ TikTok application ကိုအသုံးပြုကြပြီးအဲ့ဒီထဲမှာအမျိုးသားက 55.3 ရာနှုန်းနဲ့အမျိုးသမီးက 44.9 ရာနှုန်းရှိတယ်လို့2024အစောပိုင်းမှာသုတေသနပြုထားတဲ့ Biden's Company ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ရှင်
လူသုံးများနေတဲ့ TikTok လူမှုကွန်ရက်မှညညလင်းပြောပြခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO American တန်ရဲ့စနေညအစည်းအဝေးနဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုမခင်ပြူထွေးပြောပြပေးပါအောင်ခင်ဗျာ
ဟုတ်ဒေတာအတွက် American Pride ကုမ္ပဏီတို့ကပေးတဲ့အကူအညီတွေအားလုံးကိုကန့်ချသွားပြီလို့ Israel Citizen နဲ့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်အစားအသောက်နဲ့စီးပွားတွေပါတဲ့လူသားချင်းစာနာတဲ့အကူအညီ Metric တန်ချိန်200ကျော်ကို American နာမည်ကြီးစဖို့မှုကြီး Jose Andres တီထောင်ထားတဲ့ Wall Central Kitchen Pride အဖွဲ့ကပေးပို့ခဲ့တာပါဒီကူညီတွေတင်ဆောင်ထားတဲ့ဝမ်ပြားရေရင်ကို Spain က Open Arms Pride အဖွဲ့က Cyprus ကျွန်းနိုင်ငံကနေတဆင့်ဆွဲလာပေးတာဖြစ်ပါတယ်ရှင်ရုရှားနိုင်ငံမှာလက်ရှိသမ္မတဗလာဒီမီယာပူတင်ပဲနောက်ထပ်သမ္မတတပ်တန်း6နှစ်ဆက်အုပ်ချုပ်ဖို့တည်ကြနေတဲ့သမ္မတရွေးကောက်ပွဲတွေဒုတိယမြောက်နေ့ဆက်လက်ကျင်းပနေပါတယ်။သမ္မတပူတင်ကိုထောက်ခံမဲပေးကြတဲ့သူတွေရှိသလိုရွေးကောက်ပွဲကိုစန့်ကျင်ကန့်ကွက်မှုတွေကလည်းရှိပါတယ်။မဲယုံတွေကိုလက်လုံဘုံတွေနဲ့ပစ်ခတ်တိုက်ခိုက်တာ၊မဲဘုံတွေတဲကိုအစိမ်းရောင်ရေလောင်းချတာအပါအဝင်မဲယုံတွေဝင်ရောက်ဖျက်ဆီးတဲ့ဖြစ်ရပ်ပေါင်း6ခုထက်မနည်းရုရှားနိုင်ငံတဝန်းရှိခဲ့ပါတယ်။မကြခင်တုန်းကပဲချင်းထောင်ထဲမှာတည်ဆုံသွားတဲ့ရုရှားတပ်ခံခေါင်းဆောင်အယ်လစီညာဗန်နီကို2018ခုနှစ်တုန်းကမော်စကိုမြို့တော်မှာအစိမ်းရောင်ပိုးတက်စေးရည်နဲ့ပတ်ပြီးတိုက်ခိုက်ခဲ့တာကိုအကြောင်းပြုပြီးရုရှားဆွေရတပ်ခံတွေကမဲပုံးတွေထဲမှာအစိမ်းရောင်ယူတွေလောင်းထည့်ပြီးတော့ကန့်ကွက်မှုပြခဲ့ကြတာပါရန်ကုန်တိုင်းဒေသကရွှေဆိုင်တွေပြင်ပရွှေအယောင်းဝယ်လုပ်နေကြတဲ့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းကသတ်မှတ်ပေးထားတဲ့ဈေးအတိုင်းအယောင်းဝယ်မလုပ်ဘူးဆိုရင်မယောင်းချဖို့ရွှေအသင်းကသတိပေးလိုက်ပါတယ်2024 match လဆန်ကစပြီးတော့ရွှေတစ်ချက်သားကို30ကျော်အထိတက်နေတာပါရှင
်ကျေးဇူးပါမခင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစည်းအဝေးတွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဆာရီတာဟမ်ဒွန်းနဲ့တီအန်ဝမ်တို့ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်းမှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program